to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။2020ခုနှစ်ဇန်နဝါရီလ2ရက်ကြာသပတေးနေ့မနက်ခင်း VOA American Dance Season တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်။ကျမများသတင်းအောက်မှာဒီမနက်ခင်း Season မှုဖြစ်တာဝန်ယူတင်ဆက်ပေးပါမယ်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝလိုက်ပါ။ဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အီရန်နိုင်ငံဘက်ဒတ်အမေရိကန်တန်အုပ်ရှိမှဆန္ဒပြနေသူတွေမနေ့ကပြန်ယူသိမ်းသွားကြပါပြီ။တိုင်းဒလနဲ့ကန်သုံးဘွဲကနလကြာတစ်ဖက်သက်အပြစ်ခံရဆဲကြောင့်မနေ့ကကြေညာလိုက်ပါတယ်။ကချင်ပြည်နယ်ကဒုက္ခသည်တွေနေရပြန်ရေးအတွက်ဂျပန်ကဒေါ်လာ5000ကူညီမယ်လို့ဆိုပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုတော့ကိုရမင်းထွန်းနဲ့အတူတင်ပြပေးသွားပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှနားဆင်ရမယ့်သတင်းလွှာရည်ထဲမှာဆိုရင်တော့မြန်မာနိုင်ငံကအကျဉ်းထောင်တွေမှာအကျဉ်းသားဥယျာဉ်အဆမတန်များလာတဲ့အတွက်အကျဉ်းထောင်စုပူမှုတွေအကျဉ်းသားအခွင့်အရေးချိုးဖောက်မှုတွေရှိနေတဲ့အပေါ်မှာ
မြန်မာဥယျာဉ်များနေတယ်။စုဝါတွေက2-3%အဲ့တော့များနေတဲ့ထောင်မရှိတယ်ဟိုလူတွေကြက်ပြီဆိုမှတော့ဟိုလူကို
မြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်ပြောခွင့်ရဥယူလွင်အောင်ပြောသွားတာပါအပြည့်အစုံကိုတော့နောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းနဲ့အတူမလေးရှားနိုင်ငံမှာတရားမဝင်နိုင်ငံသားတွေကိုလိုက်လံဖမ်းဆီးတဲ့စစ်စင်ရေးအတွင်းမှာမြန်မာအပါအဝင်နိုင်ငံသားအများအပြားဖမ်းဆီးခံရတဲ့အကြောင်းကမ္ဘာတစ်လွှာဒုက္ခသည်ပြဿနာပို့ပြီးတော့ကြီးထွားလာတဲ့အကြောင်းစတဲ့သတင်းလွှာတွေအပြင်ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်မှကောက်နှုတ်ချက်ဥကြောစံသားရဲ့မြန်မာရေးတုံသက်ချက်လူလူနဲ့ကျမ်းမာရေးခန္ဓာဘလော့ဂါရီပြောသမျှအစီအစဉ်စာရာတွေကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီလိုအစီအစဉ်တွေမတိုင်ခင်မှာအခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့ကိုရဲမင်းထွန်းတို့ကပြောပြပေးပါရှင
်။အီရန်ကကြောရောနောက်ခံပေးထားတဲ့ပြည်သူ့စစ်တပ်ဖွဲ့ဝင်တွေဟာအီရန်နိုင်ငံဘက်ဒတ်မြို့မှာရှိတဲ့အမေရိကန်တန်ယုံရှိမှနေရကြဆန္ဒပြခဲ့ကြပြီးတဲ့နောက်ဗုဒ္ဓနေ့ကပြန်လည်ရုပ်သိမ်းသွားခဲ့ကြပါပြီ။ဒါဟာအီရန်နဲ့အမေရိကန်အစိုးရအချင်းချင်းကြားအပြန်အလှန်ပြောဆိုမှုတွေရှိနေတဲ့ကြားကပဲဆန္ဒပြပွဲတွေကိုရုပ်သိမ်းလိုက်ကြတာပါ။အစောပိုင်းတုန်းကတော့ဆန္ဒပြသူတွေကတန်ယုံကိုခဲရည်နဲ့ပြစ်ပောက်တာအပြင်တတိုင်းနဲ့အဓိကဝင်ပေါက်မှာရှိနေတဲ့လူညုံရေးအဆောက်ကင်းစခန်းတို့ကိုမိရှုဖို့ကြိုးစားခဲ့ကြတဲ့ရာနဲ့ချီတဲ့ဆန္ဒပြသူတွေကိုအမေရိကန်လူညုံရေးတပ်ဖွဲ့တွေကမျက်ရည်ပုံနေနဲ့ပြစ်ခတ်ခဲ့ပါတယ်။ပြီးခဲ့တဲ့ဒီနေ့ပတ်အတွင်းတုံးကျင်နဲ့ပြစ်ခတ်တခတ်ခဲ့တာကြောင့်အမေရိကန်ကန်ထရက်ဝန်ထမ်းတဦးသေဆုံးသွားခဲ့တာကိုလက်စားချေတဲ့အနေနဲ့အဲ့ဒီပြစ်ခတ်မှုမှာတာဝန်ရှိတယ်ဆိုတော့အီရန်ကကြောရောနောက်ခံပေးထားတဲ့ခတ်တပ်ဟက်စ်ဘိုလာအဖွဲ့ကိုအမေရိကန်တို့ကတင်းငွေနေနေမှာလေကြောင်းကတက်ခတ်ခဲ့တာကြောင့်တန်ယုံရှိမှအခုလိုကန့်ကွက်ဆန္ဒပြကြတာဖြစ်ပါတယ်။အမေရိကန်တန်ယုံနဲ့တန်တမန်ဒီအားလုံးဘေးကင်းလုံခြုံစွာရှိနေကြောင်းဗုဒ္ဓနေ့ကအခြေအနေတွေဟာပိုပြီးတော့ကောင်းမွန်လာနေကြောင်းနဲ့အမေရိကန်အစိုးရရဲ့ပိုင်ဆိုင်မှုတွေနဲ့နိုင်ငံသားတွေအတွက်ရုတ်တရက်အာဏာဖြစ်စေမဲ့အခြေအနေမရှိကြောင်းအမေရိကန်ဆိုင်ရာအီရန်ဆိုင်ရာအမေရိကန်ကိုယ်စားလှယ် Brian Hook က CNN ရုပ်မြင်သံကြားသတင်းဌာနကိုပြောပါတယ်။အီရန်ကကြောရောနောက်ခံပေးထားတဲ့အဖွဲ့ကိုအမေရိကန်တို့ကတတ်ခတ်ခဲ့တဲ့အပေါ်အီရန်နိုင်ငံတော်အုပ်ချုပ်အယာတိုလာအလီခါမေနီကနိုင်ငံမဲ့ရုပ်မြင်သံကြားကတဆင့်လဲပြစ်တင်ရှုတ်ချခဲ့ပါတယ်။
သမ္မတဒေါ်နယ်ထရမ့်ရဲ့ပုတ်ကွေရေးရှင်းနေဖြစ်သူရူဒီဂျူလီယာနီကအထက်လွှတ်တော်မှသမ္မတကိုတရားစွဲဖို့တရားစီရင်ရေးဆောင်ရွက်တဲ့အခါမှာတက်ရောက်ထွက်ဆိုပြီးသမ္မတအဖြစ်ကလူရေးတတ်နိုင်သမျှကြိုးပမ်းသွားမယ်လို့ပြောပါရယ်ဂျူလီယာနီဟာထရမ့်ရဲ့နိုင်ငံရေးပြိုင်ဘက်ဖြစ်လာနိုင်သူဒုတိယသမ္မတဟောင်းဂျိုးဘိုက်ဒန်နဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေလုပ်ဖို့ယူကရိန်းအစိုးရကိုအဓိကတွန်းအားပေးခဲ့သူဖြစ်ပါရယ်ဂျူလီယာနီတကယ်စစ်ဆေးခံမယ်ဆိုရင်တော့အချက်လက်တော်တော်များများကိုသိကြရမှာဖြစ်ပါရယ်အလုတ်တော်မှာလုပ်ခဲ့တဲ့သမရကိုတရားစွဲဆိုရေးဆိုင်ရာကြားနာစစ်ဆေးပွဲတွေကထွက်ဆွေချက်တွေအရယူကရိန်းနိုင်ငံနဲ့သက်ဆိုင်တဲ့မူဝါဒရေးရာကိစ္စတွေမှာနိုင်ငံသားဝင်ကြီးဌာနကတန်တမန်တွေကိုဘေးချိတ်ထားပြီးဂျူလီယာနီရဲ့ညွှန်ကြားချက်တွေကိုသာလိုက်နာဖို့သမရထရမ့်ကအရေးပါတဲ့အမေရိကန်တာဝန်ရှိသူတွေကိုအမိန့်ပေးခဲ့တယ်လို့ဆိုပါတယ်မကြသေးခင်ကပဲဂျူလီယာနီဟာယူကရိန်းနိုင်ငံကိုတွားရောက်ပြီးဒုတိယသမ္မတဟောင်းဂျိုးဘိုက်ဒန်နဲ့ပတ်သက်တဲ့သတင်းအတင်းအကျပ်တွေရယူဖို့ကြိုးစားခဲ့ပါတယ်။လက်ရှိမှာသမ္မတထရမ့်ဟာဒီမိုကရက်အများစုလွှမ်းမိုးထားတဲ့အောက်လွှတ်တော်ရဲ့တရားစွဲဆိုမှုကိုရင်ဆိုင်နေရတာပါ။သမ္မတဟာသူ့နိုင်ငံရေးပြိုင်ဘက်ဂျိုးဘိုက်ဒန်နဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးပေးဖို့ယူကရိန်းကိုဖိအားပေးစေခိုင်းရတဲ့ဆိုတဲ့အချက်နဲ့စုံစမ်းကြံ့နာမှုတွေအပေါ်နှောက်ယှက်ပေးခဲ့တယ်ဆိုတဲ့အချက်နှစ်ချက်နဲ့အောက်လွှတ်တော်ကသမ္မတကိုတရားစွဲဆိုဖို့ဆုံးဖြတ်ခဲ့တာပါ။ဒါပေမဲ့ဒီကိစ္စအထက်လွှတ်တော်မှာတရားစီရင်မှုလုပ်ငန်းတွေစတင်ဖို့ရက်ကိုတော့အခုထိတတ်မှတ်နိုင်ခြင်းမရှိသေးပါဘူး။အထက်လွှတ်တော်မှာဘယ်လိုတရားစီရင်စစ်ဆေးမလဲဆိုတဲ့ကိစ္စအပေါ်အထက်အောက်လွှတ်တော်နေရာအကြားသဘောတူညီမှုမရသေးတာကြောင့်အောက်လွှတ်တော်ကဒီကိစ္စကိုအထက်လွှတ်တော်ကိုတင်သွင်းခြင်းမရှိသေးပါဘူးခင်ဗျာ
။ဟောင်ကောင်ကျွန်းမှာ2020ခုနှစ်ရဲ့နစ်ဆန်တရနေ့မှာရှိနေကြတဲ့ပျော်ရွှင်လို့တဲ့စိတ်တွေဟာငြိမ်းချမ်းစွာချစ်တဲ့ဆန္ဒပြနေတဲ့ပြည်သူတွေကိုရဲတပ်ဖွဲ့ကမျက်ရည်ပုံနေမိသက်ပိုက်တွေနဲ့ဖြိုခွင်းမှုတွေအပြင်လာမောင်းများစွာကြာလာပြီဖြစ်တဲ့အစိုးရစန့်ကျင်ဆန္ဒပြပွဲမှာပါဝင်သူတွေ ပါဝင်သူထောင်ပေါင်းများစွာတဲ့ကလူ400ကိုဖမ်းဆီးထိန်းသိမ်းခံလိုက်ရတာကြောင့်ပျက်စီးသွားခဲ့ပါတယ်။နစ်ဆန်တရဲ့ဗိုလ်ထိုးနေကချီတက်ဆန္ဒပြသူတွေကတရားမဝင်စုဝေးမှုလူတစ်ဖက်သားထိခိုက်နာကျင်စေမဲ့လက်နက်တွေပန်ဆိုင်ထားမှုတို့နဲ့လူ400ကိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်ကြောင်းဟောင်ကောင်ရဲအရာရှိအန်ဂလုတ်ချွန်းကသတင်းထုတ်တွေကိုပြောပါတယ်။သူတို့ကိုဂဲရီနဲ့ပြစ်ပေါက်နေတဲ့သူတွေဝိုင်းရံခံထားရတဲ့အတွက်ရဲတပ်ဖွဲ့ကမျက်ရည်ပုံနဲ့ပြစ်ခတ်ခဲ့တယ်လို့ဆိုပါတယ်။အစွန်းရောက်ဆန္ဒပြသူတွေကငြင်းကြမ်းစွာချီတက်လာကြသူတွေကိုဝင်ရောက်စီးနှင်လိုက်တာလို့လည်းအဲ့ဒီအရာရှိကပြောပါတယ်။အာရှတိုက်ရဲ့ဗန္ဒရေးဆိုင်ရာအချက်အချာနေရာဖြစ်တဲ့ဟောင်ကောင်ကျွန်းမှာနိုင်ငံရေးမတည်ငြိမ်မှုတွေ9လကြာဖြစ်ပေါ်နေတာမှာဆန္ဒပြသူတွေကသူတို့တောင်းဆိုနေတဲ့လူတိုင်းမဲပေးခွင့်ရှိရေးနဲ့လူပေါင်း 6,500 နေပါဖမ်းဆီးခံထားရတဲ့ကိစ္စကိုတရားလွတ်လပ်စွာစုံစမ်းစစ်ဆေးခြင်းမပြုလုပ်မချင်းဒီဆန္ဒပြပွဲတွေကိုရပ်ဆိုင်းပေးမှာမဟုတ်ဘူးလို့ဆိုပါတယ်။ရာဇဝတ်မှုကျွလွန်သူတွေကိုရုံးတင်စစ်ဆေးဖို့တရုတ်ပြည်ကပြည်မာကြီးပို့မဲ့ဥပဒေချမ်းကိုကန့်ကွက်ရာကနေဒီဆန္ဒပြပွဲတွေစတင်ခဲ့တာပါ။အများပြည်သူလုံခြုံရေးအတွက်စိုးရိမ်ရတာကြောင့်ဟောင်ကောင်ကျွန်းကနှစ်တစ်ကူးကျုံမီရှုမီပန်ဖောက်တဲ့အခမ်းအနားကိုလည်း10နှစ်အတွင်းမှာပထမဆုံးအကြိမ်ဖြစ်ဖျက်သိမ်းခဲ့ရပါတယ်။
တော်ဝေးပြစ်ဒုံးကြီးနဲ့နျူကလ িয়ার စံတပ်မှုတွေကိုကိုဘာသာရပ်ဆိုင်းထားတာကိုသူ့အနေနဲ့ဆက်လက်ဆောင်ထင်းလိုက်တာပေါ်မလို့တော့ဘူးလို့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဦးကတတိပေးလိုက်တယ်လို့နျူကလ িয়ার ဆွေးနွေးပွဲတွေနဲ့ပတ်သက်ပြီးအမေရိကန်တို့ဘက်ကပျော့ပြောင်းတဲ့ရည်ရည်ချက်ကိုမပြဘူးဆိုရင်လည်းထိလန့်စပွဲအရေးယူဆောင်ရွက်ချက်တွေလှုပ်ဆောင်သွားမယ်လို့ချိန်ချောက်လိုက်ပါတယ်။ဘယ်လိုအရေးယူဆောင်ရွက်မလဲဆိုတာကိုတော့သူကရှင်းရှင်းလင်းလင်းမပြောပါဘူး။အမေရိကန်ဘက်ကတောင်ကိုရီးယားနဲ့စီးရေးလက်ချက်မှုတွေဆက်လုပ်နေပြီးတောင်ကိုရီးယားကိုခင်မီလက်နက်တွေဆက်ရောင်းနေမယ်ဆိုရင်သူ့အနေနဲ့နျူကလ িয়ার နဲ့ဒုံးစမ်းသပ်မှုတွေကိုရပ်ဆိုင်းထားစရာအကြောင်းမရှိတော့ဘူးလို့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဦးကပြောကြားကြောင်းအစိုးရပိုင်း KCNA သတင်းကထုတ်ပြန်ခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံကနှစ်နှစ်ကျော်ကြာနျူကလ িয়ার နဲ့တိုက်ချင်းပစ်ပက်တင်ဒုံးကြီး ICBM တွေစမ်းသပ်ဖြစ်လို့ခြင်းမရှိခဲ့ပါဘူး။ဒါတွေစမ်းသပ်ဖို့မလိုအပ်တော့ဘူးလို့သူက2018ခုနှစ်ဧပြီလကပြောထားခဲ့ပါတယ်။သူ့ရဲ့အဲ့ဒီဆုံးဖြတ်ချက်ဟာအမေရိကန်နဲ့မြောက်ကိုရီးယားတို့အကြားနှစ်နှစ်ကျော်ကြာဆက်ဆက်စနစ်ပွဲတွေဖြစ်လာဖို့လမ်းပွင့်သွားစေခဲ့တာပါ။ကင်ဂျွန်အွန်းနဲ့သုံးချိန်တိုင်းတွေ့ဆုံခဲ့သူသမ္မတဒေါ်နယ်ထရမ့်ကတော့မြောက်ကိုရီးယားကောင်ဆောင်ဟာ ICBM နဲ့နျူကလ িয়ার စမ်းသပ်မှုတွေမလုပ်တော့ဘူးလို့သူ့ကိုပုတ်ကိုရိပ်ရကတိပေးထားတာလို့ပြောပါရယ်။အင်္ဂါနေ့ကလည်းသူနဲ့မြောက်ကိုရီးယားကောင်ဆောင်ကြားဆက်ဆံရေးတိတ်ကောင်းတယ်လို့ပြောပြီးကင်မြက်ချင်းချော့မှုကိုအေးမပါတယ်လို့တုံ့ပြန်ပြောကြခဲ့ပါရယ်။မြောက်ကိုရီးယားကောင်ဆောင်ကသမ္မတထရမ့်ကိုပေးထားတဲ့ကတိကိုဖောက်ပြက်မယ်ဆိုရင်တော့အင်မတန်စိတ်ပျက်စရာဖြစ်မယ်လို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပုံပီယိုကလည်းမကြသေးခင်ကပြောကြားထားခဲ့ပါတယ်ခင်ဗျာ
VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 9689လိုင်းဒိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေကန်တန်ကတရင်တွေကိုဆက်လက်ကြီးညာပေးနေကြပါခင်ဗျာလက်ရှိမြန်မာစစ်တပ်နဲ့တိုက်ပွဲတွေဖြစ်ပွားနေစေဖြစ်တဲ့ညီနောင်မဟာမိတ်၃ဘွဲ့ဖြစ်တဲ့ကိုကန့် MNDAA ရခိုင်လက်နက်ကိုင်ဖွဲ့ AA နဲ့တောင်းပလောင်တပ်ဖွဲ့ TNL တို့ကနလတာတစ်ဖက်သက်အဖြစ်ခတ်ရဆင်မယ်လို့မနေ့ဇန်နဝါရီလ၁ရက်နေ့ကကြေညာလိုက်ပါတယ်တောင်းပလောင်ညီနောင်မဟာမိတ်၃ဘွဲ့ဟာ2019ခုနှစ်စက်တင်ဘာ9ရက်နေ့ကနေအောက်တိုဘာ10ရက်နေ့ထိတလကြာပထမအကြိမ်အပြစ်ခတ်ရဆဲကျင်းညာခဲ့ပြီးဒုတိယအကြိမ်နေ့နဲ့တော့စက်တင်ဘာ20ရက်ကနေဒီဇင်ဘာလကုန်အထိထပ်မံတွေ့မြင်ကျင်းညာခဲ့ပါတယ်။အခုဒီအကြိမ်မှာတော့ဒီဇန်နဝါရီလ10ရက်နေ့ကနေဖေဖော်ဝါရီလကုန်အထိတစ်ဖက်သက်အပြစ်ခတ်ရဆဲကြောင်းတတိယအကြိမ်ဖြစ်ထုတ်ပြန်ကျင်းညာလိုက်တာပါ။ညီနောင်မဟာမိတ်၃ဘွဲ့ရဲ့ထုတ်ပြန်ခြင်းနဲ့ပတ်သက်ပြီးတပ်မတော်ဘက်ကတော့သတိထားပြီးကြိုဆိုခဲ့ပါတယ်။ပြီးခဲ့တဲ့2019ခုနှစ်အောက်တိုဘာလကုန်ပိုင်းမှာမြန်မာအစိုးရ NPC ကိုယ်စားလှယ်အဖွဲ့နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တို့တွေ့ဆုံမှုမှာလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေအ мян ရပ်တန့်ရေးတိုက်ပြစ်ခတ်တိုက်ခတ်မှုတွေရဆဲရေးစာချုပ်အ мян ရေးထိုးနိုင်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြပေမဲ့သဘောတူညီချက်မရဘဲပြည်ဆောင်သွားခဲ့ပါတယ်။တပ်မတော်ဘက်ကတော့တိုင်းဒေသနဲ့ကိုင်အဖွဲ့တွေဘက်ကပါအဖြစ်ခတ်ရဆဲကြောင့်အချင်းချင်းထုတ်ပြန်ခဲ့ပေမဲ့လည်းရှမ်းပြည်မြောက်ပိုင်းဒေသနဲ့ရခိုင်ပြည်နယ်အတွင်းတို့မှာတိုက်ပွဲတွေဆက်ဖြစ်နေကြပါမနေ့ကထုတ်ပြန်တဲ့ကြေညာချက်မှာညီနောင်မဟာမိတ်၃ဘွဲ့အနေနဲ့အဖြစ်ခတ်ရဆိုင်ရေးဆိုင်ရာစာချုပ်နဲ့2020ရွက်ောက်ပွဲမှာငင်းချမ်းနဲ့ပတ်ဝန်းကျင်ကိုတည်ဆောက်ပြီးငင်းချမ်းရေးကိုဖော်ဆောင်ဖို့တို့အတွက်တစ်ဖက်သက်အဖြစ်ခတ်ရဆိုင်တာဖြစ်တယ်လို့ဖော်ပြထားပါတယ
်မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်အတွင်းပဋိပက္ခဖြစ်ပွားရာနယ်မြေတွေကနေအိုးရင်စွန့်ခွာသွားရသူတွေအိမ်ပြန်လာနိုင်ရေးအတွက်အကူအညီပေးမဲ့စီမံကိန်းတရက်ကိုအကောင့်ထဲပေါ်ဖို့ရှိကြောင်းဂျပန်အစိုးရကဒီဇင်ဘာလနှောင်းပိုင်းကကြေညာခဲ့ပါတယ်။2020ပြည်နှစ်နှစ်လယ်ပိုင်းမှာစတင်မဲ့ဒီစီမံကိန်းအရာပရဟိတအဖွဲ့အစည်းဖြစ်တဲ့ Nippon Foundation နဲ့အတူဂျပန်အစိုးရအနေနဲ့မြန်မာစစ်တပ်နဲ့ကချင်လူမျိုးရေးတပ်ဖွဲ့တို့အကြားကတိုက်ပွဲတွေကြောင့်အိုးအိမ်စွန့်ခွာရသူ3000ကို American Dollar 5000ကုန်ကြခံပြီးကူညီမှာဖြစ်ပါတယ်။ ။ဒီစီမံကိန်းအရအိမ်လုံးပေါင်း900နဲ့ရေအိမ်တွေအပြင်လက်သမားတွေဝင်ငွေတိုးစီကိုစက်ပြိုးရေးတင်တန်းတွေလည်းတင်ကြားပေးသွားမှာဖြစ်ပါတယ်။မြန်မာစစ်တပ်နဲ့ကချင်လွမြောက်ရေးတပ်ဖွဲ့ KIA အကြားတရားဝင်အပြုတ်ခတ်ရစစ်ထားခြင်းမရှိတာကြောင့်ဒီစီမံကိန်းရဲ့ကရေဥလုပ်ငန်းတွေကိုတော့မြန်မာအစိုးရထိန်းချုပ်ထားတဲ့နေရာတွေမှာစတင်မှာဖြစ်ပါတယ်။ကချင်ပြည်နယ်အတွင်းဖြစ်ပေါ်ခဲ့တဲ့ပဋိပက္ခဟာဆယ်စုနှစ်ချီပြီးကြာမြင့်နေခဲ့တာပါ။ဒီစီမံကိန်းနဲ့နှိစက်သူတူကတော့ငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာတိုးတက်မှုတွေရလာတာနဲ့အမျှဒီစီမံကိန်းကိုကချင်လွမြောက်ရေးတပ်ဖွဲ့ထိန်းချုပ်ရာနေရာတွေပါမှာတိုးချဲ့လှုပ်ဆောင်သွားမယ်လို့ဂျပန်နိုင်ငံတုတ် Nikkei Asian Review သတင်းဌာနကပြောပါတယ်။ကချင်ပြည်နယ်အပြင်နဲ့ထွက်ကုန်တွေနဲ့တွင်းထွက်ပစ္စည်းတွေကိုဆက်စုနှစ်ချီပြီးတရုတ်နိုင်ငံကိုတင်ပို့နေတာကြောင့်စီးပွားရေးရတရုတ်နိုင်ငံပေါ်မိခိုအားထားနေရတဲ့ပြည်နယ်တခုလည်းဖြစ်ပါတယ်။မြန်မာစစ်တပ်ကိုတိုက်ခိုက်နေတဲ့ KIA တပ်ဖွဲ့ကလည်းတရုတ်နိုင်ငံစီကနဲ့လက်နက်တွေဝယ်ယူရရှိနေတယ်လို့လည်းဆိုပါတယ်။တရုတ်နိုင်ငံဟာမြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာလည်းတရုတ်တပ်မတော်အစိုးရနဲ့တိုင်းသားလူနည်းစုတွေအကြားကြားဝင်ဆောင်ရွက်နေကြတာပါ။ဒီချက်တွေကြောင့်ကချင်ပြည်နယ်အပါဝင်မြန်မာနိုင်ငံမြောက်ပိုင်းဟာတရုတ်နိုင်ငံအခိုင်အမာဩဇာလွှမ်းမိုးနေတာဖြစ်ပါတယ်။
ဩစတြေးလျနိုင်ငံမှာကဘာပြည်တိပမာလောင်ကျွမ်းနေတဲ့တော်မီတွေကိုညှိတက်ဖို့အတွက်အာဏာပိုင်တွေကစစ်သည်မော်တွေနဲ့လေရင်တွေကိုဗိုလ်ထုနေမှာဆီလွတ်လိုက်ပါတယ်။အဲဒီတော်မီကြောင့်အနည်းဆုံးလူ18ဦးသေဆုံးပြီးထောင်ပေါင်းများစွာသောဒေသခံတွေနဲ့အားလိုက်အပန်းဖြစ်ပေါ်ရောက်နေကြသူတွေဘေးကင်းရာကုန်းတွင်းပိုင်းကိုထွက်ပြေးနေကြရပါတယ်။တော်မီကြောင့်ဆန္ဒရေးခံတဲ့လက်မဆက်တွေပြတ်တောက်နေတဲ့မြို့တွေကိုရစ်တက်ကသင်္ဘောတွေစစ်သုံးလေရင်တွေနဲ့စားစရာတွေနဲ့လောင်စာဆီတွေတက်ဆောင်ပေးနေပါတယ်။ဗိုလ်ထုနေက New South Wales ပြည်နယ် Lake Conjola မြို့မှာအလောင်းသုံးလောင်းကိုထပ်တွေ့ခဲ့တာကြောင့်အာဏာပိုင်တွေကအတီးပြုတ်လိုက်တဲ့အတွက်အဲ့ဒီပြည်နယ်အတွင်းသေဆုံးသူ15ဦးအထိရှိသွားပြီဖြစ်ပါတယ်။
မက္ကဆီကိုနိုင်ငံအလယ်ပိုင်းဇကာတာရက်စ်ပြည်နယ်အချင်းနောက်တစ်ခုမှာနှစ်တစ်ခုအကြိုနဲ့ကထောင်စုမှုဖြစ်ပွားခဲ့တာကြောင့်အချင်းသား16ဦးသေဆုံးခဲ့ပြီး9ဦးဒဏ်ရာရရှိခဲ့ပါတယ်။ထောင်စုခဲ့တဲ့အချင်းသားတွေဟာတနက်တွေနဲ့ဓာတ်တွေကိုတုံးပြပြီးသူနဲ့တူတိုက်ခတ်ခဲ့ကြတယ်လို့လည်းပြည်နယ်ပြည်သူ့လုံခြုံရေးဝန်ကြီးဌာနကပြောပါတယ်။ထောင်စုလို့အပြည်မှာအာဏာပိုင်တွေကအချင်းသားတစ်ခုကိုဖမ်းဆီးခဲ့ရမှာတခြားတနက်3လက်နဲ့ဓာတ်တွေကိုတွေ့ဖြစ်ရှိခဲ့ကြောင်းနဲ့သူနဲ့တူတပ်ဖြတ်ဖို့စူးစမ်းကြံစည်ခဲ့တယ်ဆိုတဲ့ထောက်ထားတွေရှိခဲ့ကြောင်းအာဏာပိုင်တွေကကြေညာဖော်ပြပါတယ်။အခုကထောင်စုကိစ္စတွေကိုစုံစမ်းစစ်ဆေးနေပြီးတိစုံခဲ့ရသူတွေမြေသူမြေဝါဖြစ်တာကိုလည်းသိရှိရပြီဖြစ်ကြောင်းအာဏာပိုင်တွေကပြောပါတယ်။မက္ကဆီကိုနိုင်ငံအတွင်းမကြာခဏဖြစ်ပေါ်တဲ့ထောင်စုမှုတွေဟာထောင်တွင်းအကျဉ်းသားဥယျာဉ်အစားအသောက်များပြားတာကြောင့်လည်းရဇဝတ်ဂိုင်းတွေရှိနေတာကြောင့်ဖြစ်ပေါ်ရတာလို့ဆိုပါတယ်ခင်ဗျာ
ဒီကနေ့မနေ့ပိုင်းအတွက်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့ကိုရဲမင်းထွန်းတို့ပြောပြပေးခဲ့တာပါရှင်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်မြန်မာနိုင်ငံကအကျဉ်းထောင်တွေမှာအကျဉ်းသားဥယျာဉ်အဆမတန်များလာတဲ့အတွက်အကျဉ်းထောင်စုပူမှုတွေအကျဉ်းသားအခွင့်အရေးချိုးဖောက်မှုတွေလည်းရှိနေတယ်လို့မြန်မာနိုင်ငံအမျိုးသားလူအခွင့်အရေးကော်မရှင်ကပြောပါတယ်။အကျဉ်းသားအခွင့်အရေးစောင့်ကြည့်နေသူတွေကတော့အကျဉ်းသားဥယျာဉ်ကိုစနစ်တကျလျှော့ချဖို့မလုပ်ရင်မလိုလားအပ်တဲ့ပြဿနာတွေပေါ်ပေါက်လာနိုင်တယ်လို့ထောက်ပြထားပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကသတင်းပေးပို့ထားပါတယ်ရှင်
။မြင်းချံအကျဉ်းထောင်မှာဒီဇင်ဘာ30ရက်မှာအခွင့်အရေးတောင်းဆိုရဲ့အကျဉ်းသားစုပူမှုတစ်ခုဖြစ်ခဲ့ပါတယ်။2018ထဲမှာတနင်္ဂနွေလုံးကအကျဉ်းထောင်နဲ့အကျဉ်းစခန်းတွေကိုတွားရောက်လေးလာခဲ့တဲ့မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကတော့အခုလိုအကျဉ်းထောင်စုပူမှုတွေဟာအကျဉ်းသားဥယျာဉ်ရှိတင်တာတဲ့အစမတန်ပုံများနေရာကြောင်းပေါ်ပေါက်လာတဲ့နောက်ဆက်တွဲပြဿနာမျိုးတွေဖြစ်ပြီးလူ့အခွင့်အရေးထိခိုက်ညံ့တာမှုတွေပါရှိလာနိုင်တယ်လို့ပြောပါတယ်
။ညံ့တာဥယျာဉ်များနေတယ်၊စုဟာတွေက2-3%အလောက်များနေတဲ့ထောင်မှရှိတယ်လူတွေကြက်ပြီးဆိုမှတော့လူကိုရေချိုးဖောက်မှုဆိုတာတည်းလူကိုရေတိကျတဲ့မျက်နှာမှုတွေရှိနေတာပေါ့ဗျာတဘောကတော့လူတွေကပြက်ပြက်တက်နေအောင်အိတ်တဲ့ခါကျတော့အိမ်သာနာအိတ်ရတာလူပဲလောကကြီးမှာရှိသွားပြီပေါ့နော်အဲအဲ့လိုတွေဖြစ်တာပေါ့အဲ့တော့ကျူးကြက်တက်အိတ်ရပြီဆိုမှတော့တောင်းနဲ့တောင်းယောဂကူးတာတို့ဟိုအိတ်တို့အဆင်မပြေတာတို့ဟိုတကောင်းအိတ်နေရတာတို့ဓာမိုးတွေဖြစ်ကြတာပေါ့ဗျာအဲ့တော့ယောဂကူးစက်နိုင်မှုရဲ့နှုံးသားတွေလည်းပုံများတာပေါ့ဗျ
မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ရဲ့ပြောခွင့်ရဥယူလွင်အောင်က VOA ကိုပြောခဲ့တာပါအကျဉ်းဦးစီးဌာနအောက်မှာအကျဉ်းထောင်46ခုအချုပ်ထောင်20စိုက်မွေးစက္ကန့်30ကုန်ထုတ်စက္ကန့်18ခုနဲ့ပြုပြင်ပြောင်းလဲစက္ကန့်2ခုရှိပါတယ်နောက်ထပ်အကျဉ်းထောင်အသစ်3ခုထပ်ဆောက်ဖို့ပြည်ထောင်ဝန်ကြီးဌာနကစီစဉ်နေရပါအခုလက်ရှိအကျဉ်းထောင်တွေမှာအကျဉ်းသားဥယျာဉ် 6,600 လောက်ပဲလက်ခံထားနိုင်ပေမဲ့အမှန်တကယ်အကျဉ်းကျနေသူစုစုပေါင်းက 13,000 ကျော်ရှိရလို့အစိုးရထုတ်ပြန်တဲ့စာရင်းတွေမှာဖော်ပြထားပါတယ်။ဒီအကျဉ်းသားဥယျာဉ်ကိုရှော့ချနိုင်တဲ့အစီအစဉ်ကလူငင်းချမ်းသာဝင်ပေးရဖြစ်ပါတယ်။အစိုးရရဲ့လူငင်းချမ်းသာဝင်မရရဲ့အတွက်အခုနှစ်အစောပိုင်းကဖက်အန်အကျဉ်းထောင်မော်လိုက်ကလေးအကျဉ်းထောင်ရွှေဘူအကျဉ်းထောင်စစ်တွေအကျဉ်းထောင်တွေမှာစုပူမှုတွေဖြစ်ပွားခဲ့ပါတယ်။ များလာတဲ့အကျဉ်းသားဥယျာဉ်ကိုစနစ်တကျလျှော့ချတာမျိုးမလုပ်နိုင်ဘူးဆိုရင်မလုလားအပ်တဲ့ပြဿနာတွေပေါ်ပေါက်လာနိုင်တယ်လို့အကျဉ်းသားတွေရဲ့အခွင့်အရေးလေးလာဆောင်ကြည့်နေရဲ့နိုင်ငံရေးအကျဉ်းသားများကုညီစောင့်ရှောက်ရေးအသင်း AAPP ရဲ့တွဲဖက်အတွင်ရမှုကိုဘူကြီးကပြောပါတယ
်တကယ်တော့အပြောင်းအလဲနဲ့ဖြေရှင်းနေသလိုရှိရင်ကျွန်တော်တို့ဒီ criminal justice ကို system ကြီးတစ်ခုလုံးကိုကျွန်တော်တို့ပြုပြင်ပြောင်းလဲမှုတွေလုပ်ရပါလိမ့်ရှိတယ်။နောက်ဥပဒေတစ်ခုချင်းစီကိုပြုပြင်ပြောင်းလဲမှုတွေလုပ်ရပါလိမ့်ရှိတယ်။နောက်တစ်ခုကဒီတစ်ခုခုဖြစ်တာနဲ့ထောင်နံပြစ်ပေးတယ်ဆိုတဲ့ဟာဆိုတဲ့ဆိုလို့ရှိရင်တခြားပုံစံနဲ့အဖြစ်ပေးတဲ့ပုံစံမျိုးတွေကိုလည်းစဉ်းစားဖို့လိုတယ်။ဘာကြောင့်ဒီလိုမျိုးတွေဖြစ်နေရတာလဲအကြောင်းရင်းတွေကိုရှာဖို့လိုတယ်။ဒါတော့အခုကမြန်မာနိုင်ငံမှာတရက်ကိုဒီအဖို့ပေါင်းက150နဲ့200ကျားတဲ့မှာဖြစ်နေတယ်လို့ရှိတယ်။ရဲကလည်းတကယ်ကိုတရက်လွတ်တက်တဲ့အဖွဲ့အစည်းဖြစ်ဖို့လိုတယ်။ကာကွယ်ရေးနဲ့တပ်မတော်ရဲလက်အောက်ကလည်းကင်းလို့ဖို့လိုတယ်။ဒီလိုမျိုးတွေကဆက်ကျွန်တော်တို့ဟိုတပြိုင်တည်းလောက်ရပါပါ
။အကျဉ်းသားတွေရဲ့စာဝန်နေရေးလုံလောက်တဲ့နေရာကျမ်းမာရေးဒါတွေအားလုံးကိုအစိုးရကလုံလောက်အောင်တောင်းအယူပေးရမယ်လို့ကိုဘူကြီးကပြောပါတယ
်။အပြင်မှာရှိနေတဲ့သူတွေရတဲ့အခွင့်အလမ်းတွေတိုင်းအခွင့်အရေးတွေတိုင်းထောင်ထဲမှာရှိတဲ့သူတွေလည်းရမယ်ဆိုတဲ့ဟာကနိုင်ငံတကာသတ်မှတ်ချက်တွေပါလည်းရှိတယ်ပြည်တွင်းဥပဒေသတ်မှတ်ချက်တွေပါလည်းရှိတယ်ဒီလိုအရာမျိုးတွေကအသက်အန္တရာယ်လို့ဆိုင်တဲ့ကိစ္စတွေရှိပါတယ်ဒီလိုမျိုးတွေမှာအကျဉ်းသားတွေလက်နာနေတာကတကယ်အကြီးအကဲဆုံးဆုံးရှုံးမှုလို့ကျွန်တော်တို့ပြောလို့ရပါတယ
်နိုင်ငံတော်သမ္မတရဲ့လူငင်းချမ်းသာဝင်တဲ့2019မှာလွတ်လာတဲ့အကျဉ်းသားက23,000ကျော်ရှိပါတယ်အကျဉ်းသားအများစုကမူရစေဝါကြောင့်ထောင်ထဲရောက်လာကြတာပါအကျဉ်းသားယူလျှော့ချဖို့လူငင်းချမ်းသာဝင်တွေအကျဉ်းထောင်တွေတိုးချဲ့ဆောက်လုပ်တာတဲ့စင်ရနွမ်းပါမှုနေအောင်တရားဥပဒေစိုးမိုးလာအောင်လက်ပိလက်ယူတိုက်ဖြတ်တာတွေပူပြီးလုပ်ဖို့လူခွင့်ရေးအဖွဲ့တွေကတိုက်တွန်းနေကြပါတယ
်ကိုစော်ထဲသတင်းပေးပို့ထားတာပါရှင်အခုဆက်ပြီးတော့မလေးရှားမှာမြန်မာလူထုမှတချို့ဖမ်းဆီးခံရတဲ့အကြောင်းသတင်းလွှာကိုထုတ်လွှင့်ပေးပါဦးမယ်မလေးရှားနိုင်ငံမှာတရားမဝင်လာရောက်တဲ့နိုင်ငံခြားသားအလုပ်သမားတွေအတွက် B4G Back for Good လို့ခေါ်တဲ့နေရရင်းကိုတန်းကြီးတက်တက်တာတာနဲ့ပြန်နိုင်တဲ့အစီအစဉ်အတွက်နောက်ဆုံးသတ်မှတ်ရဖြစ်တဲ့ဒီဇင်ဘာ31ရက်ကုန်ဆုံးတဲ့ညမှာပဲမြန်မာပါဝင်နိုင်ငံခြားသားအယောက်400ကျော်လောက်ဖမ်းဆီးခံခဲ့ရပါတယ်ဒီသတင်းပြည်စုံကိုတော့ VOA သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင
်မလေးရှားနိုင်ငံမှာဒီဇင်ဘာလ15ကစပြီးတရားမဝင်နိုင်ငံခြားသားတွေကိုလိုက်လံဖမ်းဆီးတဲ့စစ်စင်ရေးလုပ်ခဲ့တဲ့အတွက်မြန်မာအပါအဝင်နိုင်ငံခြားသားအများအပြားဖမ်းဆီးခံခဲ့ရပါတယ်။သူတို့တွေနေရရင်းကိုဒဏ်ကြေးတက်တက်တတာနဲ့ပြန်နိုင်တဲ့ B4G Back for Good အစီအစဉ်ရဲ့နောက်ဆုံးနေ့ဖြစ်တဲ့မနေ့ကတော့အဖမ်းခံရသူအတော်များတယ်ဆိုပြီးမလေးရှားရောက်မြန်မာတွေကိုမလေးရှားနိုင်ငံဆိုင်ရာမြန်မာတပ်ရုံးကိုကိုးစားပြုပြီးအကူအညီပေးနေတဲ့ကိုတိရမောင်မောင်ကပြောပါတယ
်။မလေးရှားညတော့သူတို့အကြီးကနာမည်ရတဲ့နေရာလေးတွေဝန်ဖန်တာတွေတွေ့ရတယ်။အဲတော့400ကျော်တော့ပါသွားတယ်။400ကျော်တော့စလန်ကောပြည်နယ်များတာပေါ့။စေယုံနေများပါတယ်ပေါ့။ဒီစာသက်တမ်းပုံတဲ့လူတွေပေါ့။ဟိုဒီအစီအစဉ်ပြီးတာနဲ့စပြီးတော့စီမံချက်စတာပေါ့။အဲညာပိုင်းပေါ့။ညာပိုင်းတော့ကနေစတာ။ဒါပေမဲ့ကျွန်တော်လောလောဆယ်ဒီတော့ကတော့စလန်ကောပြည်နယ်မှာပဲ
။မလေးရှားနိုင်ငံမှာ B4G Back for Good လို့ခေါ်တဲ့နေရရင်ကိုဒဏ်ကြေးတက်တက်တတာနဲ့ပြန်နိုင်တဲ့အစီအစဉ်ကိုအခုလာတည့်ရနေ့ကနေဒီဇင်ဘာလ31ရက်နေ့ထိသတ်မှတ်ပေးခဲ့တာဖြစ်ပါတယ်ဒီအစီအစဉ်အတွက်ငားလာတွင်စည်ရင်ပေးသွင်းထားသူမြန်မာအပါအဝင်နိုင်ငံခြားသား3,900ကျော်ရှိပြီးနေရက်ပြန်သူကတော့3,600ကျော်ရှိသွားပြီဆိုပြီးမလေးရှားလူဝင်မှုကြီးကြပ်ရေးဌာနညွှန်ကြားရေးမှူးချုပ်ဓာတုခိုင်ရိုဒီဇိုင်းမီဒက်ကမလေးရှားဘာသာနဲ့သတင်းတောက်တွေကိုအခုလိုပြောပြခဲ့တာပါလာမယ့်2029ခုနှစ်အတွင်းဖမ်းဆီးရမယ့်တရားမဝင်နိုင်ငံခြားသား8,000လောက်ရှိနေပြီးဒီထဲကလူကုန်ကူးမှုနဲ့ပတ်သက်နေတဲ့သူတွေကိုပြင်းပြင်းထန်ထန်အရေးယူဖို့ရှိနေတယ်လို့လည်းလူဝင်မှုကြီးကြပ်ရေးဌာနညွှန်ကြားရေးမှူးချုပ်ကပြောပါရယ်တရားမဝင်လာရောက်သူတွေဒဏ်ကြေးသက်သာစွာနဲ့နေရာပြောင်းနိုင်ဖို့မလေးရှားအစိုးရကပြည်နယ်13ခုမှာစင်တာတွေဖွင့်ပေးထားသလိုဒဏ်ကြေးပေးဆောင်ရတဲ့ကောင်တာတွေလည်းအများအပြားဖွင့်ပေးထားတာပါဒီလိုလုပ်နေတဲ့ကြားကအလုသမားပွဲသားတွေက B4G အစီအစဉ်နဲ့နေရက်ပြန်ပေးဖို့စီစဉ်ပေးမယ်ဆိုပြီးလိမ်လည်မှုတွေပါရှိနေတဲ့အတွက်ဖမ်းဆီးထားတာတွေရှိကြောင်းကိုလည်းပြောပါရယ်ပြီးခဲ့တဲ့2019ခုနှစ်တစ်နှစ်လုံးမလေးရှားနိုင်ငံမှာအဖမ်းဆီးခံခဲ့ရတဲ့မြန်မာနိုင်ငံသားက9,000ကျော်ရှိနေပါတယ်ရှင
်မအေးမှာသတင်းပေးပို့ထားတာပါအခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးခြင်းပါတယ်ကမ္ဘာတလွားဒုက္ခသည်ပြည်ထနာပုံမှုနဲ့ရှိုင်းလာနေပြီးတော့နေရက်ဆွန့်ခွာရမှုအခြေအနေဟာအမြင့်ဆုံးအနေအထားကိုရောက်လာနေပြီလို့ကုလသမဂ္ဂကပြောပါရယ်ရာသီဥတုအခြေအနေကြောင့်လူတွေနေရက်ဆွန့်ခွာရသလိုပဋိပက္ခတွေနှိမ့်ကွညှဉ်းပန်းမှုတွေကြောင့်လည်းနေရက်ဆွန့်ရသူအရေအတွက်ဟာဆက်လက်များပြားလာပွဲရှိနေတယ်လို့လည်းဆိုပါရယ် ဒီလိုအခြေအနေမှာဒုက္ခသည်တွေခိုလုံခွင့်တောင်းခံသူတွေကိုဖွံ့ဖြိုးတဲ့နိုင်ငံတွေကမျက်နှာလွဲပစ်ပယ်ကြတဲ့အတွက်ပြည်ထနာပို့ဆိုးလာမှာကိုဒုက္ခသည်အရေးဆောင်ရွက်သူတွေကစိုးရိမ်နေကြပါတယ်။ဒီအကြောင်း VOA သတင်းတောက်အာဒီတာဒူနယ်လာရီပေးသတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုင်ကပြောပြပေးပါရှင်။
2019ခုနှစ်အတွင်းမိမိတို့တိုင်းပြည်အသီးသီးမှာပဋိပက္ခတွေနဲ့ဖိနှိပ်ချွတ်ချယ်မှုတွေဆက်လက်ဖြစ်ပေါ်ခဲ့တာတွေကကိုယ့်အရဒေသတိုင်းပြည်ကိုဆွန့်ခွာပြီးတိုင်းနှမကိုထွက်ပြေးစေဖို့ဖိအားပေးရာရောက်ခဲ့တာကြောင့်ကမ္ဘာတဝန်းမကြုံဘူးတဲ့အတိုင်းအတာနဲ့ဒုက္ခသည်ပဋိပက္ခဟာကြီးထွားလာခဲ့တယ်လို့ယူအန်နီစီယာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကပြောခွင့်ရဂျုံအာဂဒီနီဝီလျံစ်ကပြောပါတယ်
The number of total displaced people is over 70 million. Of that, about 25 million are refugees. And we have
နေရာဆွန့်ခွာသူအရေအတွက်တန်း80ကျော်ရှိပြီးတော့အဲ့ဒီထဲက25တန်းဟာဒုက္ခသည်တွေဖြစ်ပါတယ်။ Syria နဲ့ Venezuela တို့မှာအခြေအနေကပိုပြီးတော့ဆိုးဝါးလာတဲ့အတွက်အရေအတွက်ပိုများလာတာတွေ့ရပါတယ်
။မိခင်နိုင်ငံကိုပြန်ကြဖို့အခြေအနေမပေးသေးတာကြောင့်2019ခုနှစ်အတွင်းဌာနေကိုပြန်နိုင်တဲ့ဒုက္ခသည်အရေအတွက်နည်းနေခဲ့တယ်လို့လည်း John R. Gedini Williams ကပြောပါတယ်။အရင်နှစ်တွေတုန်းကလိုပဲ2019ခုနှစ်အတွင်းမှာလည်းအရေးအတွက်များဆုံးဒုက္ခသည်တွေဟာဆီးရီးယားနိုင်ငံသားအာဖဂန်တောင်ဆူဒန်ရိုဟင်ဂျာနဲ့ဆိုမာလီလူမျိုးတွေဖြစ်တယ်လို့ဆိုပါတယ်။ဥတုရသီပြောင်းလဲမှုကလူတွေတနေရာကနေတနေရာကိုရွှေ့ပြောင်းရတဲ့အဓိကအကြောင်းရင်းဖြစ်လာမယ်လို့ကျွမ်းကျင်သူတွေကထောက်ပြပြောဆိုနေကြတာပါ။တဘာဝဘေးရန်တွေအကြောင်းလူတွေအဆုလိုက်အပြုံလိုက်အိုးအိမ်ဆွန့်ခွာထွက်ပြေးရတဲ့အခြေအနေတွေကိုတောင်ဆူဒန်နဲ့ဆိုမာလီယားနိုင်ငံတွေမှာတွေ့နေရပြီးဖြစ်တယ်လို့John R. Gedini Williams ကပြောပါတယ
် Not only because people are forced to leave because they can't earn a livelihood or farm their land.
အဲ့မွေးဝမ်းကြောင်းမှုခက်ခဲလို့ထွန်းရဲစိုက်ပျိုးမှုမလုပ်နိုင်လို့တာမကရေရှားပါတဲ့ဒေသတွေမှာစစ်တပ်အဖွဲ့အစည်းတွေလက်နက်ကင်တွေကလူမှုကိုထိန်းချုပ်ဖို့အတွက်ရေအရင်းအမြစ်ကိုလက်နက်တပ်ဖွဲ့အသုံးချတဲ့အတွက်လဲလူတွေဟာနေရပ်ကိုဆွန့်ခွာကြရတာပါ
ဒီတော့တွင်အစင်လာအဖြစ်ဒုက္ခသည်တွေကိုလက်ခံလေးရှိတဲ့နိုင်ငံတွေနဲ့ဒုက္ခသည်တွေကြပဋိပက္ခတွေဖြစ်ပေါ်နေတာကိုလူခွင့်ရေးအဖွဲ့တွေကထောက်ပြကြပါတယ်။ဖွံ့ဖြိုးပြီးနိုင်ငံတွေကဒုက္ခသည်တွေကိုအာရမနေရပြန်ပို့မှုအရှိန်မြင့်လာတဲ့ကိစ္စကို HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကဒုက္ခသည်များအခွင့်အရေးဆိုင်ရာတာဝန်ခံ Bill Frelick ကထောက်ပြပါတယ
်။ It's a lack of direct support through financial support and resettlement. It's also the example.
ဝီချင်းထောက်ပံ့တဲ့ပြန်လည်နေရာချတာရေးတရရဲ့အထောက်အပံ့တွေမရှိပါဘူး။ဥရောပသမဂ္ဂ American ပြည်ထောင်စု Australia နဲ့ချမ်းသာတဲ့နိုင်ငံအများအပြားကဒုက္ခသည်တွေကိုလက်ခံဖို့ငြင်းဆန်နေကြတယ်ဆိုတာနမူနာပြသလိုက်တာလည်းဖြစ်ပါတယ
်။ဥရောပသမဂ္ဂနဲ့တခြားဖွံ့ဖြိုးပြီးနိုင်ငံအတော်များများကလည်းဒုက္ခသည်တွေခိုးလုံလျှောက်ထားသူတွေကိုဟန်တားနိုင်မဲ့မူဝါဒတွေချမှတ်လုပ်ဆောင်လာနေကြပါတယ်။အဲ့ဒီလို policy တွေကြောင့်ဒုက္ခသည်တွေအလုံးရင်းနဲ့ဝင်ရောက်လာနေတဲ့အခြေအနေတွေကိုလက်ရှိရင်ဆိုင်ဖြေရှင်းနေရတဲ့တူရကီလိုနိုင်ငံမျိုးကသူတို့နိုင်ငံရဲ့ဒုက္ခသည်တွေဝင်မလာဖို့ဟန်တားမှုတွေလှုပ်ဆောင်လာနေကြောင်းလဲ Bill Frelick ကပြောပါတယ်။အဲ့ဒီလိုလှုပ်ဆောင်မှုတွေဖြစ်ပေါ်နေတာကို UNHCR အဖွဲ့က John R. Gedini Williams ကလည်းထောက်ခံပါတယ
်။ I think there definitely is a very difficult climate right now for refugees.
အခုချိန်ဟာဒုက္ခသည်တွေအတွက်တကယ်ကိုခက်ခဲတဲ့အခြေအနေလို့ထင်ပါတယ်။ဒုက္ခသည်တွေကိုလက်မခံခြင်းနဲ့ခါခါတီးတီးအပြောအဆိုတွေကိုကြားနေမြင်နေရပါတယ်
။ကိုယ်နိုင်ငံသားတွေကိုဦးစားပေးအကာအကွယ်ပေးရမယ်လို့အစိုးရတွေကပြောဆိုနေတာကြောင့်လူမျိုးရေးနိုင်ငံခြားမုန်တီးရေးနဲ့အစ္စလမ်ဘာသာကိုးကွယ်သူတွေကိုမုန်တီးရေးစတဲ့ကိစ္စတွေကိုနိုင်ငံရေးအရာရင်ဆိုင်ဖြေရှင်းမှုပြက်ကွက်နေတယ်လို့ Bill Frelick ကမြင်ပါတယ်။အဲ့ဒါရဲ့ရလကတော့အရေးပေါ်အကူအညီလိုအပ်နေတဲ့သူတွေကိုအကူအညီပေးတာတွေတဖြည်းဖြည်းရော့ကျလာနေတယ်လို့သူကပြောပါတယ
်။ The right to flee the right to seek asylum is essentially the last human right that people have.
ဒီရစခွာပိုင်ခွင့်ခလုံးမှုရပိုင်ခွင့်တို့ဟာလူသားတွေရဲ့နောက်ဆုံးရပိုင်ခွင့်တွေဖြစ်ပါတယ်။တခြားအရာတွေအားလုံးဆုံးရှုံးပြီးမျိုးတုံးတက်ဖြတ်ခံရတော့မယ့်အချိန်တေမလားရှင်မလားဆိုတာတော့မသေးချာဖြစ်လာတဲ့အချိန်တွေမှာဒီအခွင့်အရေးတွေလိုအပ်ပါတယ်။
ဒုက္ခသည်တွေကိုကူညီပံ့ပိုးပေးကြဖို့စီးပွားရေးလုပ်ငန်းရှင်တွေနဲ့နိုင်ငံတကာအဖွဲ့အစည်းပေါင်း890တို့ကဒီဇင်ဘာလလယ်မှာယူနိစီယာကဦးဆောင်ကျင်းပခဲ့တဲ့ဒုက္ခသည်များဆိုင်ရာညီလာခံမှာဆုံးဖြတ်ခဲ့ကြတာနဲ့2019ခုနှစ်ကိုအဆုံးသတ်ခဲ့ပါတယ်။အကူအညီပေးမယ်ဆိုတဲ့အဲ့ဒီဂရီကဝတ်တွေဟာအပြစ်သက်မှတ်ကြောက်တင်ထားတာမျိုးမဟုတ်ပေမဲ့လည်းအဲ့ဒီလိုဂရီပြုတ်လိုက်ခြင်းကဒုက္ခသည်တွေကိုနိုင်ငံတကာကအကူအညီပေးဖို့အတွက်မျှော်လင့်ချက်အသစ်တွေပြန်ပေးရရောက်စေတယ်လို့ယူနိစီယာကမျှော်လင့်နေပါတယ်ခင်ဗျာ။
မာဝိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့ မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတက်တာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်
တော်တာရှင်တို့ခုနဆင်နေကြရတာက VOE မြန်မာပိုင်းရဲ့ကြာတာပရိမနစ်ပိုင်းအစီအစဉ်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုဆက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအာပုံမပြတ်မတ်အီတန်စင်ကစီစဉ်တင်ဆက်ပေးထားတာကိုနားဆင်နိုင်ပါပြီရှင်
။မြန်မာနိုင်ငံတွင်းကကယ်ဆင်းဒုက္ခသည်တွေပြည်နယ်နေရာချထားရတဲ့အတွက်ဒေါ်လာ50ကျပ်ကျည်ဖို့ဂျပန်ကမ်းလန်းဆိုတဲ့ကောင်းစဉ်နဲ့ UEC နီတန်းရေးတားထားတဲ့ဆောင်းပါးကို asia.nikkei.com မှာဖတ်ရပါတယ်။မြန်မာနိုင်ငံတွင်းဩဇာလွှမ်းမိုးနိုင်မှုတရုတ်နဲ့ဂျပန်အပြိုင်ဆိုင်လှုပ်ဆောင်နေတယ်လို့ထောက်ပြထားတာပါ။စီးပွားရေးအရတရုတ်ကိုအားကိုးနေရပြီးတော့တရုတ်ရဲ့လွှမ်းမိုးမှုများတဲ့ကချင်ပြည်နယ်အတွင်းမှာပြည်တွင်းစစ်ကြောင့်စစ်ရှောင်ထွက်ပြေးရတဲ့ကချင်ဒုက္ခသည်3,000ရွာတွေကိုပြန်ပြီးတော့ပြည်နယ်နေရာချထားရတဲ့အတွက်နီပွန်ပရဟိတာဖောင်ဒေးရှင်းနဲ့ဂျပန်ဆွေရတို့ပူးပေါင်းပြီးတော့ဒေါ်လာ5သန်းအကူအညီအထောက်ပံ့ပေးသွားမယ်အကြောင်းဂျပန်ဆွေရကဒီဇင်ဘာလနောက်ပိုင်းမှာကြေညာခဲ့ပါတယ်ဒီငွေနဲ့အိမ်900အိမ်သားတွေစောက်မဲ့အပြင်လေသမားတွေဝင်ငွေတိုးစီဖို့စိုက်ပျိုးရေးတည်တံ့တွေလည်းပေးသွားမှာဖြစ်တယ်လို့ဆိုပါတယ်။ကချင်လက်နက်ကိုင်အဖွဲ့ KIA နဲ့မြန်မာစစ်တပ်ကြားအပြစ်ခက်ရဲစဲမှုသဘောတူညီချက်အမြန်ရရင်းနဲ့ကချင်ပြည်နယ်အတွင်းမှာလူသားချင်းစာနာမှုအကူအညီတွေပေးနိုင်ဖို့ကူညီတာဖြစ်တယ်ဆိုပြီးတော့ရန်ကုန်မြို့ဂျပန်တပ်ရုံးကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။တိုင်းဒေသနဲ့ကိုင်အဖွဲ့တွေနဲ့မြန်မာစစ်တပ်ကြားမှာတရုတ်ကကြားဝင်စစ်ဆင်ပေးနေရတယ်ဖြစ်ပါတယ်။တရုတ်ဩဇာလွှမ်းတဲ့မြန်မာနိုင်ငံတွင်းဒေသတွေမှာဂျပန်နဲ့ပါဝင်လာတာကိုထောက်ပြထားတာပါ။တန်တမန်ကြီးမှာဆိုရင်လည်းမြန်မာနိုင်ငံတွင်းမှာရွှေချမှုစနစ်ပေါ်မှာလူခွင့်ချိုးဖောက်မှုတွေကျူးလွန်နေတယ်လို့ကုလသမဂ္ဂကဆွတ်ဆွဲထားတာကိုတရုတ်ကမြန်မာဘက်လိုက်ပြီးတော့ဆန့်ကျင်ခဲ့ပေမဲ့လည်းဂျပန်ကတော့ကြားရည်အဖြစ်ပဲနေခဲ့တာကိုလည်းထောက်ပြရေးသားထားပါတယ်ရှင်။ရခိုင်ပြည်နယ်တွင်းမှာအချိန်အကြာဆုံးအင်တာနက်ဖြတ်တောက်ထားမှုကဆိုးကျိုးဖြစ်စေတဲ့ဆိုရဲကောင်းစင်နဲ့ Mont Palatino ယူသားထားတဲ့ဆောင်းပါးကိုတော့ globalvoices.org မှာဖတ်ရပါတယ်။2019ခုနှစ်လတုန်းကချင်းပြည်နယ်နဲ့ရခိုင်ပြည်နယ်ကမြို့နယ်၉ခုမှာမြန်မာအနာပိုင်တွေကအင်တာနက်ဖြတ်တောက်ဖို့အမိန့်ပေးခဲ့ပြီးတော့အခု6လအကြာမှာရခိုင်ပြည်နယ်ကမြို့နယ်၄ခုမှာအင်တာနက်ပိတ်ဆို့မှုတွေရှိနေသေးတယ်လို့ထောက်ပြထားပါသည်။အမျိုးသားလုံခြုံရေးကိုကာကွယ်ဖို့ဆိုတဲ့အကြောင်းပြချက်နဲ့အင်တာနက်ပြတ်တောက်ခဲ့တယ်လို့သတင်းထောက်တွေရခိုင်ပြည်နယ်အတွင်းကိုဝင်ခွင့်ကိုလည်းပိတ်ပင်ခဲ့တာကိုထောက်ပြထားပါသည်။အင်တာနက်ဖြတ်တောက်မှုကြောင့်စီးပွားရေးလုပ်ငန်းလုပ်ကိုင်ရမှာအခက်အခဲဖြစ်စေသလိုအွန်လိုင်းကနေလုပ်ဆောင်ရတဲ့အစိုးရလုပ်ငန်းဆောင်တာတွေနှောင့်နှေးစေတာကိုလည်းထောက်ပြထားပါသည်။ခီးသွားလုပ်ငန်းမိုဘိုင်းဖုန်းကနေတဆင်ငွေလဲရတာတွေကိုထိခိုက်ရုံသာမကတခြားဒေသရောက်နေတဲ့အမျိုးတွေနဲ့ပါဆက်သွယ်မရဖြစ်ရတယ်လို့လည်းဆိုပါတယ်။ဒီအရေးကိုလူမှုအခြေပြုလူမှုအဖွဲ့အစည်းတွေကစန့်ကျင်မှုတွေရန်ကုန်တဝိုင်းအခု90ကျော်လောက်ဖြစ်ပွားခဲ့တဲ့ဆိုတာကိုလည်းထောက်ပြထားပါ။အစိုးရကဒီလိုအင်တာနက်ဖြတ်တာတွေကိုပြည်သူတွေကဒီစိမ်းမှာဘာမှမပြောဘဲနဲ့လက်ပိုက်ကြည့်နေမယ်ဆိုရင်တခြားပြည်နယ်တွေတခြားကိစ္စတွေမှာလည်းအာဏာပိုင်တွေကအခုလိုပဲဆက်လုပ်နေဦးမှာဆိုပြီးတော့ဆန္ဒပြသူတွေကြေကြော်နေတာကိုကောက်နှုတ်ဖော်ပြထားပါတယ်ရှင်။
မအီတန်စင်ပါရှင်ဒီကနေ့အတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်ဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ပါရှင်VOA မြန်မာပိုင်းစီစဉ်ရဲ့ကြာတာပြင်းနေမနဲ့ခင်ထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညနဲ့လိုင်းဒိုမီတာ48 kHz 6153ညတို့အပြင်လိုင်းလမီတာ190 kHz 1905ကနေတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာဥကြုံစံတာရဲ့မြန်မာရေးသုံးသပ်ချက်ဘလော့ဂါရီပြောသမျှစတဲ့အစီအစဉ်တွေကိုထုတ်လွှင့်ပေးသွားမှာဖြစ်တယ်လို့လူမှုနဲ့ကျန်းမာရေးကဏ္ဍမှာတော့အခုလိုအေးမြတဲ့ဆောင်းရာသီမှာအရေးပြား၆တဲ့ပြဿနာကိုဘယ်လိုကာကွယ်သင့်ပါသလဲဆိုတာ
ကိုတုံးတဲ့ဒီ lotion တွေ cosmetic တွေဆက်ပြားတွေအဲ့ဒါတွေကအများသောအားဖြင့်ဟိုအနံ့တွေများတဲ့ဟာတွေမတုံးတာအကောင်းဆုံးအယောင်တွေမပါတဲ့ဟာဆိုအကောင်းဆုံ
းအရေးပြားဆရာဝန်ဒေါက်တာဝေယံဖြူပြောသွားတာပါအပြည့်အစုံကိုတော့နောက်ပိုင်းမှာထုတ်လွှင့်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့ဥကြုံစံတာရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရပါမယ်။ရခိုင်ပြည်နယ်မှာဆိုးရတက်တဲ့အေအေတို့တိုက်ပွဲတွေကိုအရှိန်မြှင့်နေတာဟာပြည်သူလူထုရဲ့ဆင်းရဲဒုက္ခကိုပိုပြီးတော့နှက်ရှိုင်းစေရုံကလွဲလို့အကျိုးတစ်စုံတစ်ရာဖြစ်ထွန်းနိုင်ပါသလား။နှစ်ဖက်ရည်မှန်းချက်အတီးတီးကိုပြေဝအောင်မြင်မယ်လို့ယူဆကြပါသလား။ရခိုင်ပြည်ပခပြည်လယ်ရေးနဲ့ငြိမ်းချမ်းရေးအတွက်ကြားဝင်ဆစ်ဆက်ပေးတဲ့သူတွေကဘယ်သူတွေလဲဆိုတာကိုပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းနဲ့ဥကြုံစံတာတို့ဆွေးနွေးသုံးသပ်တင်ပြထားတာကိုနားဆင်နိုင်ပါပြီရှင်
။ဦးဖေတန်းခင်ဗျာရခိုင်ပြည်နယ်မှာတိုက်ပွဲတွေဟာတော်လေးပြင်းပြင်းထန်ထန်ဖြစ်လာတဲ့တိုက်ပွဲအစဉ်မြင့်တဲ့မြင့်လာတဲ့ပြည်သူလူထုအင်တာနက်နာနေရတဲ့ဆိုတာလူတိုင်းသိကြတဲ့ကိစ္စဖြစ်ပါတယ်။တလောတုန်းကဦးဖေတန်းကဒီကိစ္စနဲ့ပတ်သက်ပြီးတော့စစ်စဆွေးနွေးပြီးဘုလူလာရဆိုရင်အစင်းသိစီရဆိုပြီးတော့ဥပဒေကစပြီးကန့်ဟန့်တယ်လို့ကျွန်တော်မီဒီယာတစ်ခုမှကြားလိုက်ရပါတယ်အဲ့ဒါဟုတ်ပါလားခင်ဗျာ
ဟုတ်ကဲ့ဒီခိုင်ဒီနေဒီစစ်ပွဲတွေကိုရွှေ့ပြီးတော့နိုင်ငံကြီးကိုတွားချင်တဲ့စေနာတွေကြောင့်တကယ်လို့ဒါသူရကမ်းတယ်ဆိုနေဒီအေတတ်တော်ဘက်ကသဘောဆန္ဒရှိရဆိုရင်ကျွန်တော်တို့ဆွတ်တော်ကိုယ်စားလှယ်ပြီးအနေနဲ့အဲ့ဒါကိုချောင်းဝင်ထောင်ရပြဖို့အသင့်ရှိရတယ်လို့ကျွန်တော်ပြောခဲ့တယ်။အထူးသဖြင့် PNP စွတ်တော်ကိုယ်စားလှယ်တွေရဲ့ဌာနသဘောထားကိုကျွန်တော်ကြေညာခင်ရှင်းဖြစ်ပါတယ်ခင်ဗျ။
အဲ့ဒီဟာကိုအစိုးပြချက်တည်းရဲ့အနေနဲ့တည်ဝင်ကန့်လှမ်းတာရောလုပ်ခဲ့ပါသလား
။အဲကျွန်တော်တို့ကအဲ့လိုလုပ်ဖို့ကြတော့အခြေအနေမပြေပါဘူးခင်ဗျ။အဲ့ဒီလို interview ရတဲ့အချိန်မှာတခြားကောင်းတွေတခုဖြစ်တာကြောင့်အဲကျွန်တော်ကနောက်ဆုံးမှသူတို့ဆက်ပြီးတော့မေးတဲ့အပေါ်မှာကျွန်တော်တို့ကဆန္ဒရှိရဆိုတာပဲကျွန်တော်ပြောခဲ့တာဖြစ်ပါတယ်အဲ့လိုဟိုကျွန်တော်တို့ဘက်ကတော့စတင်ပြီးတော့အစုပြုဖို့မတင့်တော်ဘူးဆိုတော့အနေထားမျိုးအဲ့ဒီမှာရှိခဲ့ပါတယ်ဟောဒီကာယကံရှင်နှစ်ဖက်ပုဂ္ဂိုလ်တွေဘက်ကလူသားမှုရှိရဆိုတော့အရေးတင်ကိတ္တတစ်ခုခုလည်းကျွန်တော်တို့ဟိုမတွေ့ကြုံခဲ့ရဘူးပေါ့နော်ကျွန်တော်တို့အဲ့လိုပြောတဲ့အတိုင်းအောင်ဟိုဒီကမ်းလှမ်းမှုလည်းအချိန်မလာခဲ့ဘူးဟိုကျွန်တော်တို့ကလည်းစေနာနဲ့လုပ်တယ်ဆိုပေမဲ့ဒီနာဝေဒနာဖြစ်သွားရင်မကောင်းပါဘူး။ဟု
တ
်ကဲ့။ဒါကြောင့်ကျွန်တော်တို့ဘက်ကတော့အဲ့လိုစတင်ကာလမှုမျိုးကိုမလုပ်ခဲ့ပါဘူးခင်ဗျ။ဟုတ်ကဲ့
။ကျွန်တော်ဒီဟာကိုဘာကြောင့်မေးရသလဲဆိုရင်တကယ်တမ်းဒီကိစ္စမှာဂျာဝင်စစ်စပ်ပြီးတဲ့အဖွဲ့အစည်းဟာဒီပြည်သူကိုယ်စားလှယ်တွေဖြစ်တဲ့လွှတ်တော်ကိုယ်စားလှယ်များကသာလုပ်တင်လို့ထင်ပါတယ်။အခုနိုင်ငံတော်အစိုးရကမျိုးသားလွှတ်တော်ဒုတိယဥက္ကဋ္ဌဥက္ကဋ္ဌအောင်တို့ပြန်ကြားရေးဝန်ကြီးဦးဖင်မြင့်တို့ကိုအဖွဲ့အစည်းတစ်ခုဖွဲ့စည်းပေးထားပါတယ်ဒီကိစ္စညီညာရေးအတွက်အဖြေရှာရေးလားအကြံပေးရေးလားဆိုတဲ့အဖွဲ့ဒါမဲ့သူကအာဏာပိုင်အဖွဲ့အစည်းကိုကူစားပြုရတယ်တတိယအဖြစ်ဟိုဘက်ကတိုက်နေတဲ့ဘက်ကိုကူစားပြုတဲ့သဘောမျိုးပါနေတဲ့အတွက်ကြောင့်ဒီဟာတဲ့ဥပ္ဖေသန်းတို့လိုအစိုးရရန်တရားနဲ့ပတ်သက်တဲ့လွှတ်တော်ကူစားရေးကလို့ရင်ပူပြီးထိရောက်မယ်လို့ကျွန်တော်ထင်ပါတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ရှေ့ကိုဆက်ပြီးတော့ဥပ္ဖေသန်းတို့စနစ်တကျနှစ်ဖက်ကိုအဆိုပြုမဲ့အလားအလာကမရှိဘူးလားခင်ဗျာ
စစ်တော်ကတော့တော့နော်ပြည်သူ့ကိုယ်စားလှယ်အဖွဲ့အစည်းဖြစ်ပါတယ်။မင်းတိတ်လည်းရှိပါတယ်။အဲဒါကြောင့်ဒီလိုအဖွဲ့မျိုးကိုနှစ်ဖက်စလုံးကယဉ်ယဉ်ကျေးကျေးနဲ့အေးတက်တော်ကလည်းပဲနိုင်ငံရေးကိုဆွေးနွေးဖို့လိုလားတယ်။အဲဒီမြန်မာတပ်မလို့မြန်မာအစိုးရကလည်းနိုင်ငံရေးတကားဖွင့်ထားပါတယ်ဆိုတော့ပြောဆိုချက်တွေလည်းရှိတော့အာကျွန်တော်တို့အောက်တုံးခောက်ပြန်လွန်ပြန်ပုံစံမျိုးဆက်တည်ပြီးတော့နိုင်ငံရေးမှာအတိစုနေတာတွေဘာတွေရှိရဲ့အဲဘယ်လိုအပြည့်အစုံလုပ်နိုင်လဲဆိုတာကိုဟုတ်ကဲ့ပို့ပြီးတော့အထူးတရားရောက်လုံနိုင်မယ်လို့ ဟိုမြင်ပါတယ်အဲတော့ဟိုဥရတောင်တို့လူအဖွဲ့ရှိရတော့ရှိတယ်ဒါပေမဲ့အဲဒါငင်းဆိုင်ရဲ့အထောက်အပံ့အဖွဲ့ပေါ့နော်အဲဒါပေမဲ့တကယ်လားလက်တွေ့မှာလည်းလုံနိုင်တဲ့အခြေအနေမျိုးဟိုကျွန်တော်တို့စောင့်ကြည့်နေပါတယ်မတူဘူးလုံးလည်းမလုံဘူးပေါ့နော်ဟောဒါကြောင့်ဒီလိုဈာဆောင်အဖွဲ့ရှိတခုလူရဲဆိုတော့ဟောတင်းချပါတယ်ဒါပေမဲ့အခြေအနေလည်းနိုင်ငံတကာအဖွဲ့အစည်းတွေတစ်ဖက်ကပြောတာတော့လက်မခံရှင်တော့ဟောကုဒီနဲ့ကုတန်းကြီးမှာပေါ့နော်ဒီစွတ်တော်ဆိုတာကအာပြည်သူတွေကိုကိုးစားပြုတဲ့ပုဂ္ဂိုလ်တွေဆိုတော့ဒီပုဂ္ဂိုလ်တွေနဲ့ဖွင့်ရင်အသင့်တော်ဆုံးပါပဲအဲကျွန်တော်တို့ကတော့ဟိုကိုယ်ကခုနကပြောသူစက်တင်ကာလန်ဖို့တဲ့ပေါ့နော်အခုခုတစ်ဖက်ဖက်ကလက်ခံတယ်လို့အကြောင်းကြားရင်တော့တစ်ဖက်ဖက်ကပူလို့ဆက်တယ်ကောင်းပါတယ်တကယ်လို့ဒါလည်းပဲအဲကျွန်တော်တို့အနေနဲ့လိုအပ်တယ်ဆိုရင်လည်းပဲပေါ့နော်ပါတီရဲ့တာဝန်ကြီးကတကယ်လို့ပြေးလာခဲ့ရင်တော့ကျွန်တော်တို့ဘက်ကဒါကိုလည်းလုပ်ဖို့ကြိုးစားဖို့ကျွန်တော်ကဆန္ဒရှိပါတယ်ခင်ဗျာ
အခုဖြစ်နေတဲ့ကိစ္စကအစိုးရတမတော်ဘက်ကရောအေအေဘက်ကရောဒီလက်နက်ကင်တိုက်ပွဲနီးနဲ့သူတို့လူချင်းရဲ့ယူမန်ချက်ပန်းနိုင်ကိုရောက်မယ်လို့မျှော်လင့်နေကြရဲထင်ပါသလားစစ်တပ်ဘက်ကလည်းပဲငါတို့တိုက်ရိုင်းဒီသဘုံလုံးဝအမြင့်ပြုတ်သွားလိမ့်မယ်လို့သူတို့ယူဆများယူဆနေသလားတခါအေအေဘက်ကလည်းပဲငါတို့တိုက်ပြီးတော့ဆွေတက်မတော်ကလုံးဝဆုတ်ခွာသွားပြီးတော့သူတို့လူချင်းရဲ့ပုံစံမျိုးလုံးဝရမယ်လို့ထင်နေကြရဲလူများဥပဒေယူဆမိပါသလားကျွန်တော်အမြင်မှာတော့ဘယ်လို့မှမဖြစ်နိုင်တဲ့ကိစ္စပဲတကယ်လို့သာနှစ်ဖက်စလုံးကလက်နက်အင်အားနဲ့သူတို့လူချင်းရဲ့ယူမန်ချက်ပန်းနိုင်ကိုရောက်မယ်လို့မျောမှန်းခဲ့ရင်တော့ဒါမှားတဲ့မျောမှန်းချက်ပဲလို့ကျွန်တော်ကတော့ရိုးသားသားပဲသုံးသပ်လို့ပါတယ်ဥပဒေပဲလို့သဘောပါတယ်သူတို့နှစ်ဖက်ရဲ့အခုလုံနေဖြစ်ရကို
သူဖွဲ့စည်းရတော့ခုနဆရာပြောသလိုပေါ့နော်ညမတက်မလို့ကတော့ဒါအပြတ်ချင်မှုဖို့ပဲပြောတယ်ဒါပေမဲ့အေးတက်တော်အနေနဲ့ကတော့သူတို့ဘက်ကလုံးဝလွတ်လပ်ရေးဆိုတဲ့စကားတော့ဒီနေ့တည်းဒီကျွန်တော်မကြားသေးဘူးเนาะဒါပေမဲ့conflict တွေဆိုတော့အဲလေတာတော့ဟာပေါ့ဒါဒီအကြောင်းအရာပေါ်မှာကျွန်တော်တို့ဟိုဆွေးနွေးနိုင်လိမ့်မယ်လို့ကျွန်တော်ထင်တယ်မိမိရဲ့ပြည်ထောင်စုထဲမှာပဲဖြည့်ရှင်းနိုင်သေးတယ်ဆိုရပြတ်မှာလို့မြင်တယ်ပြီးတော့သူတို့မပွဲပွဲစီကဘယ်လိုပဲအဲယူဆယူဆပေါ့နော်ဟောတကယ်တမ်းပြည်သူတွေကကြီးကြေကြေကိုဒုက္ခရောက်နေကြတာတော့ကျွန်တော်တို့တွေ့တယ်ပြီးတော့ကျွန်တော်ကငင်းညာရေးတကားကိုပဲအဖွင့်ထားဖို့လိုတယ်ငင်းညာရေးစပွဲကိုပဲရောက်အောင်ကြိုးစားကြပါဆိုပြီးတော့လေကျွန်တော်တို့ဘက်ကအနေနဲ့တိုက်တွန်းနေတာရှိပါတယ်အဲကျွန်တော်တို့လိုချင်တာအာကြီးပဲပြောနေချင်းတယ်ကျွန်တော်တို့အဲလိုချင်တဲ့အတိုင်းတာဘောင်းတစ်ခုထဲမှာအာကျွန်တော်တို့ဘယ်လိုလုပ်ဆုံးမတစ်ခုကိုရောက်ကြမလဲဆိုတော့ဆွေးနွေးခွင်းနဲ့ပဲအခြေချပြင်းတယ်အဲအဲ့လိုပါပဲဒီလိုတွေအတွက်အငင်းချမ်းဆုံးလမ်းကြောင်းလို့ကျွန်တော်တို့ဘက်ကရှုမြင်ပါတယ
်အာနိုင်ငံရေးသမားတွေဒေါ်လာရေးသမားတွေရဲ့အစင်လာပြောယူစကားတစ်ခုကတော့ကျွေးကြော်တန်ဟာယီမန်ကျပန်းနိုင်မဟုတ်ဘူးဆိုတဲ့စကားပါပဲအဲ့တော့အခုအေအေဘက်ကနေပြီးတော့ဒါ Confederate တို့ဘာလို့ပြောနေလဲသူတို့ကျွေးကြော်တန်ဖြစ်ကောင်းဖြစ်မယ်ပေါ်တယ်တကယ်တမ်းကျွေးကြော်တန်အနေနဲ့လည်းပဲအတိအကျဖော်ထုတ်ကြညာလည်းမကြားသေးပါဘူးဒါ့ပေမဲ့လည်းအဲ့လိုကျွေးကြော်တန်ကိုဒါမင်းတို့လူချင်းကများလွန်းတယ်ဆိုပြီးတော့မဆွေးနွေးပဲနေတယ်ဆိုရင်တော့သိမှန်ကန်လိမ့်မယ်မဟုတ်ဘူးလို့ထင်ပါတယ်မှားမယ်လို့ထင်တယ်တကယ်တော့ဒီဟာကျွေးကြော်ဒါကကြွကြော်စံတစ်ပိုင်းပဲတကယ်တမ်းလူကျင်တဲ့ဒီမှန်ချက်ပန်းနိုင်ကဒါဆွေးနွေးညှိနှိုင်းတဲ့အခါမှာဘာလူကျင်လဲဆိုတာထွက်လာမှာပေါ့မဟုတ်ဘူးလားဟိုဘက်ကကြွကြော်စံကြားတယ်ပြောစံကြားတယ်ဆိုတာနဲ့ပတ်သက်ပြီးတော့ဒါများလုံးနဲ့မပြောနိုင်ဘူးဆိုရင်တော့အဖြေရဖို့တော်တော်လေးဝေးနေဦးမယ်လို့ကျွန်တော်ထင်တာပါပဲ
ဟုတ်ကဲ့ဒါကတော့ကျွန်တော်ဒီမှန်ချက်ကတော့ဟိုရင်ထဲမှာဘလူပဲရှိရှိပေါ့နော်ပြောတဲ့စကားပေါ်မှာအမှတ်တမ်းတင်ရမှာဖြစ်သွားတယ်စကားတွေကလည်းအဲဒန်ဒူရေးဆိုတဲ့စကားကိုစခဲ့ရတာပေါ့နော်ကိစ္စအစိုးရကအဲ့ဒီပေါ်မှာအကောင့်ထယ်ပုံမှုမရှိခဲ့တဲ့လောက်ဟိုနေခဲ့တယ်အဲဒန်ဒူရေးဆိုတဲ့စကားကိုဒီအစိုးရတွေကမကြားချင်အောင်ထိသင်္ချေစင်လက်တွေနဲ့ကြံပြောကြတယ်အဲ့ဒီကစပြီးအဆင့်တက်ပြီးတော့ဖက်ဒရေးရှင်းဖြစ်လာတယ်အဲ့ဖက်ဒရေးရှင်းပြောတဲ့အခါမှာလည်းအချိန်ကြီးအများကြီးဆွဲပြီးတော့ဟိုအကြောင်းပြဒီအကြောင်းပြနဲ့အာလမ်းကြောင်းမှာမရောက်တာပါပြန်မှုပြပေါင်းများစွာကြာခဲ့တယ်အဲဒီတော့ confederate ဖြစ်လာတာပေါ့နော်အဲ confederate မရရင်လည်းနောက်ဆုံးအလားလုံးဝ liberation ဆိုတာမျိုးတောင်းဆိုကောင်းတောင်းဆိုလာနိုင်တယ်အဲဒါကတောင်းဆိုချက်တွေပဲဖြစ်တယ်အဲကမ်းလှမ်းချက်တွေပဲဖြစ်တယ်တကယ်တမ်းလည်းဆွေးနွေးဖို့ကြတော့လေသူတို့မဆွေးနွေးတော့ဘူးဟောတိုက်ကြမယ်ဆိုတဲ့ပုံစံမျိုးလည်းတစ်ဖက်စလုံးမှာမရှိပါဘူးဟောဒါကြောင့်တရားဆွေးနွေးတဲ့အခါမှာတော့ဂျာခန်အဖွဲ့အစည်းတစ်ခုပါလာပြီဆိုရင်ပြည်သူကိုမာနိုင်ထားပြီးတော့လှုပ်ဆောင်တဲ့အဖွဲ့အစည်းဖြစ်လို့တစ်ဖက်စလုံးရဲ့ဌာနဟောအသေးစားနှိပ်ပေးနိုင်လိမ့်မယ်ပြည်သူကလည်းချပြနိုင်လိမ့်မယ်အဲ့အဲ့အမှဒါကဘယ်သူကငင်းကြရင်လူချင်းနဲ့အဲဘယ်သူကဟန်ဆောင်ပါဆောင်လုပ်နေတယ်ဆိုတာမျိုးကအတိအကျပေါ်လာမှဖြစ်ပါတယ်အဲ့လိုတက်တယ်တက်ကြရတဲ့လုပ်လို့ရှိခဲ့ရင်တော့ ဒါကလမ်းကြောင်းမှန်ကိုအဖြစ်ဖြစ်နှိစက်လာလိမ့်မယ်လို့ကျွန်တော်တို့ဘက်ကယူဆတယ်
။ဆိုတော့ဒီညမှာကျွန်တော်တခုပြောချင်တယ်အခုတော့မှဥပေသန်းနဲ့ကျွန်တော်နဲ့ဒီကိစ္စကိုဆွေးနွေးနေရင်တချို့ကပြောလိမ့်မယ်ရခိုင်ချင်းချင်းမို့လို့အေးဘက်ကိုပင်းပြောတယ်ဘာညာဆိုတော့ကျွန်တော်ကဒီခါမဟုတ်ကြောင်းခိုင်မာလည်းပဲပြသနိုင်ဖို့လိုတယ်ဥပေသန်းတို့ ENP ပါတီဖြစ်စေရခိုင်စွတ်တော်ကုလသမဂ္ဂကြီးပဲပါဝင်တဲ့အဖွဲ့ဖြစ်စေဖွဲ့စည်းပြီးတော့ညီငယ်ဆွေးဆက်ပေးမယ်လို့ကနလာကျဆွေငောဥပိသန်တို့အဖွဲ့အနေနဲ့ဘဲဘက်ကမှဘဲမလိုက်ဖဲမှန်ကန်တိကျသောဂျာနီအဖွဲ့စီဖြစ်ပါတယ်လို့အမခံနိုင်ပါမလားဟိုဘက်ကတော့ဆူဆွဲမှာပဲအေဘက်ကိုပင်းမှာပဲမင်းတို့ကဆူပြီးတော့အဲ့ဒီကိစ္စကဘယ်လိုဆောင်ရွက်နိုင်မယ်ထင်ပါလဲ
ကျွန်တော်တို့ကတကယ်လို့ဒါအဲ့လိုဂျာခံအဖွဲ့စီတစ်ခုအနေနဲ့နှစ်ဖက်စလုံးကယုံယုံကြည်ကြည်ပေါ့နော်အာဒါတဘောတူဖို့လိုတယ်အာဒီပုံကိုယ်တွေကဘာမှလုတ်ပိုင်ခွင့်ရှိရမှာမဟုတ်ပါဘူးနှစ်ဖက်ရဲ့ဂျာမှာဆောင်ရွက်ပေးမယ့်အဖွဲ့စီတွေဖြစ်ပါတယ်မိမိလိုချင်တာကိုဝင်ပြီးတော့တစ်ခါတစ်ခါပြင်းပြီးတော့ပြောလို့ရတဲ့အဖွဲ့အစည်းအဲ့လိုသဘောမျိုးနဲ့ဒီဖွဲ့စည်းကိုဖွဲ့စည်းလို့လည်းမရပါဘူး။ဒါကြောင့်တစ်ဖက်တစ်လုံးကတံပြားကင်းကင်းချင်းချင်းနဲ့အနည်းဆုံးတော့ပေါ့ဗျာ။နော်စမ်းပတ်တဲ့သဘောမျိုးနဲ့စမ်းပတ်ကြည့်ရင်ဒါကကျွန်တော်မလုပ်တာထက်ပိုပြီးတော့အရှင်ပြေပါလိမ့်မယ်။ဒီနေရာမှာရခိုင်ရဲ့အစိုးရရဲ့တဘုံရဲ့လူကျွန်တော်တို့စိတ်ထဲမှာထားလို့မရတော့ဘူး။ကျွန်တော်ဒီနယ်အေရှာရင်ကျွန်တော်တီထောင်စုကြီးအေရှာတီမ်ရဲ့အတွက်ပဲကျွန်တော်တို့အကုန်လုံးမှာသဘောထားကြီးကြီးနဲ့ဆောင်ရွက်ဖို့လိုအပ်တယ်လို့မြင်ပါတယ်ကျွန်တော်ကအ
ဲ့တော့ရခိုင်လွတ်တော်ကိုယ်စားလှယ်ကြီးပဲမဟုတ်ဘဲ ANP ကြီးပဲမဟုတ်ဘဲကျန်တဲ့ပြည်ထောင်စုထက်ကသင့်လျော်တဲ့ပုဂ္ဂိုလ်တွေလွတ်တော်ကိုယ်စားလှယ်စသဖြင့်ထက်ရင်တော့ပူပြီးတော့အဆင်မပြေနိုင်ဘူးလားခုနဥပဒေံပြောတဲ့တန်တရားမျိုးဆောင်ရွက်နိုင်ရအကြောင်းမရှိဘူးလား
ကျွန်တော်ပြောခဲ့တုန်းကတော့ကိုယ့်ပါတီကိုကိုစားပြုပြီးတော့ပြောခဲ့တာဖြစ်ပါတယ်ANP ပါတီရဲ့သဘောထားကလည်းအဲ့လိုရှိလို့ကျွန်တော်အနေနဲ့ဒီမှာမီဒီယာမှာရဲရဲတင်းတင်းပြောခဲ့တာဖြစ်ပါတယ်။အဲသူများအဖွဲ့အစည်းသူများပုဂ္ဂိုလ်တွေကြတော့ကျွန်တော်တို့ဘက်ကပြောလို့မရဘူး။ဒါပေမဲ့အစိုးရကအဲ့လိုပုဂ္ဂိုလ်မျိုးတွေနဲ့အဲလားပါတီလွှတ်တော်ကိုယ်စားလှယ်ကတကယ်တမ်းရောပြီးတော့လုပ်စီရှင်နေဆိုရင်လည်းဒါကောင်းတဲ့အချက်ပါပဲ။မလုပ်တာတည်းဆိုရင်တော့အကုန်လုံးဟိုကောင်းပါလေ။ဒီတခြားအပတီကလွတ်တော်ကိုယ်စားလှယ်ပါရင်လည်းဒီလိုကိုစားကြည့်တဲ့ပုံပြီးတော့အားရှိတာပေါ့အဓိကတော့အဒီလားညောင်းတဲ့ကိုရောက်ဖို့ပဲအရေးကြီးတယ်ဝန်ထမ်းဆန်ဆန်သွားနိုင်ဖို့ပဲအရေးကြီးတယ်လို့မြင်ပါတယ်
တော်ရရှင်များရှင်ဥကျော်စံတာရဲ့မြန်မာရေးတုံးသက်ချက်စီစဉ်ကိုနားဆင်ပြီးအခုတော့လာမယ့်ဇနီးညတိုက်ရိုက်လေလိုင်းစီစဉ်မှာဘာရီဆွေးနွေးကြမလဲဆိုတာကိုအတိပေးလိုပါတယ်
ရာရှင်များရှင်2020နှစ်သစ်တဲမြန်မာနိုင်ငံမှာရွေးကောက်ပွဲတွေကျင်းပဖို့ရှိနေတာမို့လွတ်တော်ကိုယ်စားလှယ်တွေကိုလူလူကနောက်တစ်ကြိမ်ရွေးချယ်ကြရအောင်ပါဥပဒေပြုရေးမှာအခရာကျတဲ့လွတ်တော်ကိုယ်စားလှယ်တွေအနေနဲ့ပြီးခဲ့တဲ့2019မှာရောဘာတွေစွမ်းဆောင်နိုင်ခဲ့ကြပါသလဲဘယ်လိုအခက်အခဲတွေစိန်ခေါ်မှုတွေကြုံခဲ့ရသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလာအစီအစဉ်မှာပြန်ထုတ်သက်ကြည့်ကြရအောင်ပါရှင်လူလူကမဲပေးရွေးချယ်ခဲ့ကြတဲ့ကိုယ်စားလှယ်တွေအနေနဲ့ကိုယ့်ရဲ့မျောလင့်ချက်တွေဆန္ဒတွေကိုဘလောက်အထိဖြည့်ဆည်းပေးနိုင်ခဲ့ပြီလဲလို့ယူဆကြပါသလဲသောရရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ view ရဲ့ facebook စာမျက်နှာမှာလည်းတက်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရရှင
် view တိုက်လေးလိုက်စီစဉ်ကိုအပတ်စဉ်အင်္ဂါနေ့စနေညတွေမှာတင်ဆက်ပေးနေပါတယ်လာမယ့်စနေညတိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရင်းနဲ့အခုဆက်ပြီးတော့မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်ကိုအလှည့်ပေးကြအောင်ပါရှင်အေးမြရဲ့ဆောင်းရသည်မှာအရေးပြား6တွေရာကလည်းလူအတော်များများရင်ဆိုင်ရတဲ့ကျန်းမာရေးပြဿနာတစ်ခုဖြစ်ပါတယ်။ဆောင်းနှင်းမှာအရေးပြားထိခိုက်ပျက်စီးမှုမဖြစ်အောင်ဘယ်လိုဂရုစိုက်ကာကွယ်သင့်ပါသလဲ။ဒေါက်တာတန့်စောကစီစဉ်တင်ဆက်ပေးထားပါတယ်ရှင
်။အေးမြရဲ့ဆောင်းရသည်မှာအရေးပြား6တွေပျက်စီးမှုကလည်းသတိပြုရမယ့်ကျန်းမာရေးပြဿနာတစ်ခုဖြစ်ပါတယ်။အသားရည်ကိုဂရုစိုက်တဲ့သူတွေကပိုပြီးသတိထားမိကြတာပါ။ဆောင်းနေမှာအရေးပြားထိခိုက်ပျက်စီးမှုကိုပြင်းပြင်းထန်ထန်ခံစားခဲ့ရပူတာကြောင့်ဆောင်းရည်ကိုရောက်လာပြီဆိုရင်တာမန်ထက်ပိုပြီးအရေးပြားမချောက်သိအောင်ဂရုစိုက်ကာဝယ်ထားမိတယ်လို့အယောင်မြင့်တဲ့ရေမန်နေဂျာတူဦးဖြစ်သူမတ်တန်နာကအခုလိုပြောပါရစေ
။ အမကိုယ်တိုင်ကပေါ့နော်အသားရေအဲအရန်ချောက်တယ်ပေါ့နော်ဖနောက်နေဆိုရင်တောက်လျှောက်ကွဲတယ်နှွေမိုးဆောင်တောက်လျှောက်ကွဲတယ်အခုဆိုရင် skin care လေးတွေကိုထိမ့်သိမ့်မှုအရင်ကထိမ့်သိမ့်မှုမရှိခဲ့ဘူးပေါ့နော်အခုဆိုရင်မအားထိမ့်သိမ့်မှုရှိခဲ့တဲ့အတွက်ကြောင့်အဲသွတ်ထွက်တာတွေလည်းမရှိတော့ဘူး skin care ကတော့လူတိုင်းပေါ့နော်ထိမ့်သိမ့်သင့်တယ်လို့မအားတော့ပြောချင်တယ်ပေါ့နော်
အသားလာစီလိမ့်ပြီးအေးပြားလှပကိုထိမ့်သိမ်းထားတဲ့သူတွေကလည်းအခုလိုဆောင်းရသည်မှာအသားရေပျက်စီးမှုကိုပိုပြီးကြုံတွေ့ကြရတယ်လို့ပြောကြပါတယ်။ဒီရသည်မှာအသားလာစီအသုံးပြုတဲ့အခါ moisturizer ပါတဲ့အသားလာစီတွေကိုရွေးချယ်အသုံးပြုဖြစ်တယ်လို့မက်ဖောဒါရှုနဲ့မကွဲစောတို့ကအခုလိုပြောပါတယ်
။အခုလိုအေးမြတဲ့အချိန်မှာဆိုရင်ကျမတို့ကြုံတွေ့ရတာကကြတော့ဟောပေါ့အသားချောက်တာအသားကတော့အသားအရေပြား၆တာတော့အများတန်းကြုံတွေ့နေရတဲ့အဲ့ဒါပြဿနာအဓိကပါပဲရှင်
။ထောင်းလို့ရပြီဆိုလို့ရှင်တော့ဒီတိုင်းကတော့ဟောပါဘောအသားရေကတော့၆တွေ့လာတယ်။အသားရေ၆တွေ့တယ်အဲ့ဒီအတွက်ကိုဘယ်ထိန်းသိမ်းရမလဲဆိုတော့ဟောပါဘောအဓိကတော့ moisturizer လိမ့်ရမယ်ပေါ့နော်။ရေနွေးနဲ့ရေမချိုးရဘူး။ရေနွေးနဲ့ရေချိုးလို့ရှင်ပုံတော့အသားရေ၆တယ်။ပြီးရင်အသားရေ၆တွေ့တဲ့ရှားရှားတာကြီးဖြစ်တတ်တယ်ပေါ့နော်။
အရေပြားမချအောင်ညီမကဘလို့ထိမ့်သိမ့်လဲဆိုတော့ဘော်ဒီလိုရှင်းနေနိုင်နေပေါ့နော်ဘော်ဒီလိုရှင်းနေတဲ့အခါမှာဒီအော်တီဗီယာနဲ့ပတ်သက်တဲ့တချို့လိုရှင်းတွေရှိတယ်ပြီးလို့ရှင်းဒေးခရင်တို့နိုင်ခရင်တို့အဲ့ဒါတွေသုံးတယ်ဟုတ်ကဲ့ရှင်ဟုတ်ဗီတာမင် E လိုရှင်းအဲ့ဒါတွေလည်းသုံးပါတယ်အဲ့ဒါကြတော့အသားအရေဆိုပြေပြီးတော့ချော့မှုဖို့အတွက်ပေါ့အသားအရေပြားမချအောင်လို့အဲ့လိုမျိုးနီးလန်းနေနဲ့ကာကွယ်ပါလိမ့်ရှင့
်အရေပြား၆တွေ့ပျက်စီးမှုမဖြစ်စေဖို့အတွက်အသားလာစီတွေလိမ့်ပြီးကာကွယ်ထားဖို့လိုသလိုအရေပြား၆တွေ့မှုကိုပိုဆိုးစေမဲ့အပြုမှုတွေကိုလည်းသတိပြုရှောင်ကြဉ်ရမှာဖြစ်ပါတယ်ရေနေပူပူနဲ့ရေချိုးတာမျိုးကိုရှောင်ကြဉ်ပြီးရေခဏခဏချိုးတာနဲ့လက်ခဏခဏဆီတာတွေကိုတက်နိုင်သလောက်လျှော့ချသင့်တယ်လို့အရေပြားဆရာဝန်တူဖြစ်သူဒေါက်တာဝေယံဖြိုးကပြောပါတယ
်ကိုတုံးတဲ့ဒီ lotion တွေcosmetic တွေဆက်ပြားတွေအဲ့ဒါတွေကအများသောအားဖြင့်ဟိုအနံ့တွေများတဲ့ဟာတွေမသုံးတာအကောင်းဆုံးအယောင်တွေမပါတဲ့ဟာဆိုအကောင်းဆုံးပြင်းတဲ့ဆက်ပြားတွေ chemical ပြင်းတဲ့ပါတဲ့ဆက်ပြားတွေမသုံးတာအကောင်းဆုံးပေါ့နော်နောက်တစ်ခုကရေချိုးမယ်ဆိုလို့ရှိရင်လည်းဖြစ်နိုင်ရင်တော့အဲ temperature ပေါ့ water temperature ရေရဲ့အပူချိန်တွေ7-8°C လောက်ဆိုလို့ရှိရင်တော်ပြီတအားကြီးဟိုအရန်ပူတဲ့ဟာမျိုးနဲ့ချိုးလို့ရှိရင်အရေပြားရဲ့အစီလွှာအစီတွေပေးတာပုံများတဲ့အတွက်ကြောင့်အရေပြား၆ဖို့ပုံဖြစ်တတ်တယ်။နောက်တစ်ခုကရေချိုးတဲ့အချိန်နေနဲ့ပြောလို့ရှိရင်အတိတ်ကြာကြီးချိုးလို့တိတ်မကောင်းဘူး။အလုံးလုံး5မိနစ်10မိနစ်အဲ့လောက်ကအတော်ပဲ။ကျွန်တော်တို့ဒီလိုမြေပြတ်နေသားမှာဆိုရင်တစ်နေ့ကိုတစ်ချိန်နှစ်ချိန်ပေါ့နော်။အဲ့လောက်ကကောင်းပါတယ်။အဲ့ထက်ပိုပြီးတော့ရေခဏခဏမချိုးသင့်ဘူး။နောက်တစ်ခုကရေချိုးတာတချို့ကြတော့လက်ခဏခဏစီးတတ်တဲ့အကျင့်တွေပါလေရှိတယ်။အဲ့လိုမျိုးဆိုလို့ရှိရင်လည်းတို့ကလက်စေးပြီးတိုင်းဆက်ပြဖြစ်နိုင်တော့ဆက်ပြပြင်းနိုင်နေမစေးရအောင်အရေပြား၆တက်တဲ့လူတွေကဆက်ပြအပြော့သုံးပြီးတော့စေးရမယ်လက်စေးပြီးတာနဲ့အရေပြားဆိုတဲ့ hand cream လိုအားမျိုးကိုအမြဲတမ်းပြန်ပြန်ပြီးတော့လူးမှာပဲအရေပြား၆တာကိုတတ်တာစေးပါတယ
် moisturizer ပါတဲ့အသားလစီတွေလိမ့်ပေးထားခြင်းဟာအရေပြား၆တိမ့်မှုမဖြစ်အောင်ကာကွယ်တဲ့နေရာမှာထိရောက်တဲ့နည်းလမ်းတစ်ခုဖြစ်ပါတယ်အဆိုတဲ့ထိန်းသိမ်းမှုကိုရအောင်ပြည့်ရရှိစေနိုင်မှုအတွက်ရချိုးပြပြချင်းမှာလိမ့်ပေးတင်တယ်လို့ဒေါက်တာဝေယံဖြိုးကပြောပါတယ်
။ချောင်းတွင်းလည်းဝင်လာပြီပေါ့နော်။အဲဆိုတော့အရေပြားပုံမှန်တဲ့အရေပြားနည်းနည်းလေးပို၆လာကြတယ်။အဲ့အခါမှာဟိုပုံမှန်လိမ့်တာထက်ရချိုးပြကာစအလှစီဖြစ်ဖြစ်လိုရှင်းဖြစ်ဖြစ်ဒီလိုအဆိုတတ်ပေးတဲ့ဟာမျိုးတစ်ခုခုကိုအဲ့လိုအချိန်လိမ့်နေဆိုလို့ရှင်ပို့ကောင်းပါတယ်။ဘာဖြစ်လို့လဲဆိုတော့အဲ့ဒီအချိန်မှာအရေပြားကရေဓာတ်ကိုဆုတ်ထားတော့မယ်လေ။အဲ့ဒီအချိန်မှာလေယာတစ်ခုကိုထည့်ပေးခြင်းအပြင်ပုံမှန်ထက်ပုံမှုဆိုတဲ့အသားရေပုံရရှိမှာဖြစ်ပါတယ်ခင်ဗျာ
အရေပြားကို cute site ထိန်းသိမ်းဆောက်ရှောက်တဲ့သူတွေအနေနဲ့အခုလိုအေးမြ၆တွေ့တဲ့ဆောင်းရသည့်ကာလမှာအရေပြား၆တွေ့နေနိုင်မဲ့အပြုမှုတွေကိုရှောင်ကျင်ပြီးအရေပြားဆိုတဲ့ကိုတက်နိုင်သမျှထိန်းသိမ်းထားတဲ့အကြောင်းသတင်းပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆိုပ
ါဒေါက်တာတန်းစောစီစဉ်တင်ဆက်တဲ့မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်ပြီးအခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြအောင်ပါရှင်။အိမ်သုံးပစ္စည်းတွေရှိတဲ့နေရာကိုကိုယ်တိုင်ထသွားစရာမလိုဘဲနဲ့အဲ့ဒီပစ္စည်းတွေနဲ့ကြိုးမဲ့ဆက်သွယ်ချိတ်ဆက်ထားတဲ့ smart home set တွေကိုစကားပြောအမိန့်ပေးပြီးတော့ခိုင်းလို့ရနေပါပြီ။လက်ရှိလူသုံးများနေတဲ့ smart home set တွေကို Amazon, Google နဲ့ Apple ကုမ္ပဏီတို့ကထုတ်လုပ်နေကြတာပါ။ဒါ
ဒါကြောင့်ဒီနည်းပညာလုပ်ငန်းကြီး၃ခုပေါင်းပြီးတော့ smart home ဆက်တွေနဲ့ smart အိမ်သုံးပစ္စည်းတွေကြားမှာချိတ်ဆက်နိုင်မဲ့ကျိုးမဲ့ဆက်သွယ်ရေးစနစ်စံတစ်ခုကိုသတ်မှတ်ကြရတော့မှာဖြစ်ပါတယ်2020ခုနှစ်ထဲမှာထူးခြားတဲ့နည်းပညာသစ်အနေနဲ့ထွက်လာမဲ့ smart ကျိုးမဲ့ဆက်သွယ်ရေးစနစ်သစ်အကြောင်းကိုမတ်စုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာရှင်းပြပေးထားပါတယ်ရှင
်2019အတွက်ထူးခြားဆုံးနည်းပညာသတင်းကြားပေးပြီလားကိုသားညို့ဒိဋ္ဌိကျဲနည်းပညာလုပ်ငန်းကြီး၃ခုပူးပေါင်းလိုက်တဲ့သတင်းလေ
Google ရဲ့ Amazon ရဲ့ Apple ရဲ့ပေါင်းပြီးတော့ Smart Home နည်းပညာစံတတ်မှတ်မယ်ဆိုတဲ့သတင်းလာမှဆွေးနွေးမှာ
။ဟုတ်တယ်ကိုသားညုံရဲ့အိမ်တွေမှာတကားသောဖွင့်တာမိအဖွင့်အပိတ်လောက်တာကနေပြီးတော့အဝေးချော်ဆက်လဲတဲ့အထိဆက်ပစ္စည်းတွေကို Smart Home စနစ်နဲ့ချိတ်ဆက်ပြီးတော့ပါဇက်ကနေအမိန်ပေးလောက်ခိုင်းနေကြတဲ့ခင်မှာစနစ်တွေကွဲမနေအောင်လို့အပြိုင်ကုမ္ပဏီ၃ခုပေါင်းပြီးတော့မှစံစနစ်တတ်မှတ်ကြတော့မှလေဒီဇင်ဘာ၁၈ရက်နေ့ကကြေညာတာပါဒီကြေညာချက်အရဆိုလို့ရှိရင် Smart Home ဆက်သွယ်ရေးစနစ်တက2020ခုနှစ်အတွက်ထူးခြားတဲ့နည်းပညာသစ်တစ်ခုဖြစ်လာမှသိကြတယ်ရှင့
်မဆုမြတ်မုံပြောသလိုပဲအခုဆိုလို့ရှိရင်အင်အတော်များများမှာကအတန်နဲ့ခိုင်းလို့ရတဲ့ Smart Home စနစ်တွေအတော်လေးတုံးလာကြတယ်ကျွန်တော်တို့မှအိမ်မှာဒီ Amazon ရဲ့ Echo Set ရှိတော့မိုးလေဝသတို့သတင်းတို့ကိုကိုသိကျင်တဲ့အချိန်မှာအလဇာကြီးဒီနေ့မိုးလေဝသဘယ်လိုရှိမလဲပြောပါအောင်ဆိုပြီးတော့လှမ်းလို့မေးလို့ရှိရင်အလဇာကဒီအင်တာနက်ထဲကနေပြီးတော့နောက်ဆုံးအခြေအနေကိုရှာပြီးတော့အတန်နဲ့ချက်ချင်းပြန်ပြောပါတယ်သတင်းဆိုရင်လည်းအဲ့လိုပဲကိုသိကျင်တဲ့အချိန်သူ့ကိုပြောခိုင်းလို့ရှိရင်အဲ့ဒီအချိန်မှာနောက်ဆုံးဖြစ်နေတဲ့သတင်းတွေကိုသိရပါတယ်နောက်တချင်းနားထောင်ခြင်းလည်းအဆင်ပြေတယ်ကိုနားထောင်ခြင်းနဲ့တချင်းကိုဖွင့်ပြပါအောင်လို့သူ့ကိုလှမ်းပြီးတော့ခိုင်းလိုက်ရုံပဲတချင်းခွေရှိစရာမလိုဘူးတချင်းဖွင့်ဆက်တက်တက်ရှိစရာမလိုတော့ဘူးလေ
ကိုသားညဦးက Amazon Echo Set 3တော့သူ့ရဲ့ Virtual Assistant ဆက်ယုံမှ Alexa နဲ့အဆင်ပြေနေတာပေါ့အဲ့လိုပဲ Google ရဲ့ Home Set 3ကြသူတွေဆိုရင်လဲ Hey Google လို့စကားကိုစပြီးတော့သူ့ရဲ့ဆက်ယုံမှကိုလှမ်းခိုင်းလို့ရတယ် Apple ရဲ့ HomePod Set 3ကြတဲ့သူတွေဆိုရင်လဲ Hey Siri လို့ခေါ်ပြီးတော့အမိန်ပေးလိုက်ရုံပဲနောက်အိမ်တကားစနစ်တို့မိခလုတ်စနစ်တို့အပူအေးချိန်တဲ့စနစ်တို့နဲ့အဲ့ဒီဆက်တွေကိုချိတ်ဆက်ထားတယ်ဆိုလဲတကားဖွင့်လိုက်ပါအောင်မီးဖွင့်လိုက်ပါအောင်အပူချိန်ရှော့လိုက်ပါအောင်ဆိုတာမျိုးတွေပါကို့အတန်နဲ့လုတ်ခိုင်းလို့ရတော့တော်တော်အဆင်ပြေတယ်ရှင့
်အဆင်မပြေတာတခုကကို့အိမ်မှာသုံးတဲ့အဲ့ဒီ smart home set ရဲ့စနစ်ကချိတ်ဆက်ခြင်းနဲ့ပစ္စည်းတွေရဲ့စနစ်တွေနဲ့ကိုက်မကိုက်ဆိုတာကိုထည့်တွက်ရတဲ့အချက်ပြကျွန်တော်အိမ်မှာဆိုလို့ရှိရင် Amazon Echo Set 3တော့ smart မီးလုံးတို့ smart အင်တော့တို့တက်မယ်ဆိုရင် Echo Set နဲ့အဆင်ပြေပါမလားဆိုတာကိုအရင်ကြည့်နေရတယ
် Google Home Set 3တဲ့သူတွေဆိုရင်လည်းသူတို့ရဲ့ home စနစ်နဲ့ကိုက်ပါမလားကြည့်ရတယ်Apple ရဲ့ HomePod စနစ်သုံးသူတွေဆိုလို့ရှိရင်လေ HomeKit စနစ်နဲ့တွဲပြီးချိတ်ဆက်သုံးလို့ရမယ်ဆက်မျိုးရှားနေရတယ်။အဲဒါကြောင့်မို့လို့အခုဒီကုမ္ပဏီကြီး၃ခုပေါင်းပြီးတော့အားလုံးစံတစ်ခုထဲနဲ့ချိတ်ဆက်နိုင်မယ်စနစ်ကိုလုပ်ကြတော့မှာ
။ပြောရမယ်ဆိုရင် Amazon, Google နဲ့ Apple ဆိုတာ Smart ပစ္စည်းတွေနဲ့ Smart Assistant နည်းပညာပိုင်းမှာအကြီးအကျယ်ပြိုင်ဆိုင်ခဲ့ကြတဲ့ကုမ္ပဏီကြီး၃ခုပြ။သူတို့ရဲ့ Smart Home စက်တွေကိုသူ့ထက်ငါအပြိုင်ရောင်းရအောင်လို့ကြိုးစားခဲ့ကြတာ။အခုတော့ပေါင်းပြီးတော့ Connected Home over IP ဆိုပြီးတော့smart ပစ္စည်းတွေတစ်ခုနဲ့တစ်ခုကြားကျိုးမဲ့ဆက်သွယ်ချိတ်ဆက်တဲ့စံသစ်ကိုသတ်မှတ်ကြတော့မှာ
Amazon ရဲ့ Apple ရဲ့ Google ရဲ့အပြင် Zigbee ကျိုးမဲ့ဆက်သွယ်ရေးနည်းပညာထွင်တဲ့ Zigbee Alliance ကိုပေါင်းပြီးတော့မှ Connected Home over IP စီမံကိန်းကိုလုပ်နေကြတာပါ Internet Protocol ဆက်သွယ်ရေးစနစ်တစ်ခုတည်းပေါ်မှာအခြေခံပြီးတော့ပစ္စည်းတွေတစ်ခုနဲ့တစ်ခုကြားဆက်သွယ်နိုင်မဲ့စံတစ်ခုကိုသတ်မှတ်မှာဖြစ်ပါတယ်
smart ပစ္စည်းတွေအားလုံးကကိုယ့်ရဲ့တစ်ခုတည်းမှာကျိုးမဲ့ Internet ဆက်သွယ်ရေးစနစ်ကိုသုံးပြီးတော့တစ်ခုနဲ့တစ်ခုဆက်သွယ်ချိတ်ဆက်နေကြတာပါတချို့က Wi-Fi နဲ့ဆက်တယ်တချို့က Bluetooth နဲ့ဆက်တယ်ဗျအခုနောက်ပိုင်းအိမ်သုံး smart ပစ္စည်းတွေဆိုရင် Zigbee ဒါမှမဟုတ် Z-Wave ဆိုတဲ့ကျိုးမဲ့ဆက်သွယ်စနစ်တွေကိုသုံးပြီးတော့ချိတ်ဆက်ကြတယ်ဗျ Zigbee နဲ့ Z-Wave စနစ်တွေကမီယာသိပ်မလို့တဲ့ပစ္စည်းတွေ Bandwidth သိပ်မလို့တဲ့ပစ္စည်းတွေမှာသုံးကြတာဗျဥပမာဒီအိမ်လုံခြုံရေးအတွက်တက်တဲ့ Security Camera တို့မီးဖွင့်ပိတ်လုပ်ပေးတဲ့ Cloud တို့လိုက်ကဖွင့်ပိတ်လုပ်ပေးတဲ့ Cloud တို့လိုမျိုးမှာသုံးကြတာပါ
လွယ်လွယ်နားလည်အောင်ရှင်းပြရရင်တခြင်းနားထောင်တဲ့ speaker ကို Amazon Echo Set ကလှမ်းပြီးတော့မှအတန်တိုးလိုက်ပါ၊ခြိုက်လိုက်ပါလို့ခိုင်းနိုင်အောင်လို့သူတို့အချင်းချင်းနားလည်နိုင်မဲ့ဘာသာစကားလိုတယ်လေ။ဒီနည်းပြောရင်တော့ဆော့ဆော့ကပြောတဲ့ကျိုးမဲ့ဆက်သွယ်ရေးစနစ်ပေါ့။အခုလောလောဆယ်မှာ smart home set တွေပေါ်မူတည်ပြီးတော့သူတို့သုံးတဲ့ဆက်သွယ်ရေးစနစ်တွေကလည်းကွဲနေတာ။အဲ့ဒါကိုစနစ်တစ်မျိုးတည်းဖြစ်အောင်လို့စံတတ်မှတ်ကြမှာဖြစ်ပါတယ်
။ဒီမှာတစ်ခုရှင်းအောင်ပြောစရာရှိပါတယ်။smart ဆက်ပစ္စည်းတွေတစ်ခုနဲ့တစ်ခုကြားချိတ်ဆက်မဲ့ကျိုးမဲ့ဆက်သွယ်ရေးစနစ်ကိုပဲတညီတညွတ်ထဲဖြစ်အောင်လို့စံတတ်မှတ်မှာဖြစ်ပြီးတော့အဲ့ဒီဆက်ထဲမှာပါတဲ့ feature တွေကိုစံတတ်မှတ်မှာမဟုတ်ပါဘူး။အဲ့ဒါကြောင့်မလို့ Amazon Echo ဆက်ထဲမှာပါတဲ့ feature တွေက Google ရဲ့ဆက်ထဲမှာပါလာမှာမဟုတ်တလို့ပဲ Apple ရဲ့ HomePod ဆက်ထဲမှာလည်း Google Assistant ပါလာမှာမဟုတ်ပါဘူး။
အခုလိုမျိုး connected home over IP စနစ်တွေကိုတတ်မှတ်နိုင်နေဆိုလို့ရှိရင် smart ပစ္စည်းတွေထုတ်လုပ်နေကြသူတွေအတွက်တိတ်ကိုအဆင်ပြေသွားမှာအခုဆိုရင်သူတို့ကသူတို့ပစ္စည်းကိုဆက်မျိုးစုံနဲ့အန်ဂိုက်သုံးနိုင်မဲ့စနစ်တွေကိုစူးစမ်းထွင်းနေရတယ်။စံတတ်မှတ်နိုင်ပြီဆိုရင်သူတို့အတွက်တိတ်လွယ်သွားလိမ့်မယ်။နောက်ပစ္စည်းဝယ်တဲ့သူတွေအနေနဲ့လည်းကိုယ့်အိမ်မှာရှိမဲ့ဆက်နဲ့အဆင်ပြေပါမလားဆိုတာမျိုးစဉ်းစားနေစရာမလိုတော့ဘူး။ထုတ်တဲ့ကုမ္ပဏီမတူကြတဲ့ပစ္စည်းတွေတစ်ခုနဲ့တစ်ခုကြားချိတ်ဆက်တဲ့နေရာမှာလည်းပို့ပြီးတော့လွယ်သွားလိမ့်မယ်လေ။
စံတစ်ခုစနစ်တစ်ခုလည်းဖြစ်သွားတဲ့အတွက် smart ပစ္စည်းထွင်ကြတဲ့ company တွေအနေနဲ့ဘယ်စနစ်ကိုရွေးချယ်ကြမလဲဆိုတာတွက်နေစရာမလိုတဲ့အတွက်ပစ္စည်းအသစ်စမ်းတွေထွင်တဲ့ဘက်ပို့ပြီးတော့အာရုံစိုက်နိုင်မယ်။နောက် smart home နည်းပညာလောကအတွက်ပို့ပြီးတော့လမ်းတွေပွင့်သွားမယ်လို့ကြောင်းရင်သူတွေကသုံးသပ်နေကြတယ်မဆွမြမော
။ smart home ပစ္စည်းတွေတစ်ခုနဲ့တစ်ခုဆက်သွယ်နိုင်ဖို့စနစ်အသစ်တတ်မှတ်နိုင်မယ်ဆိုလို့ရှိရင်အကြီးအကျယ်ပြောင်းလဲသွားမယ်ထဲမှာလုံခြုံရေးပိုင်းလဲပါတယ်ကိုသားညုံရဲ့စနစ်အမျိုးမျိုးမဟုတ်တော့တဲ့အတွက်ကြောင့်မလို့ပစ္စည်းထွင်တဲ့လုပ်ငန်းတွေအတွက်လုံခြုံရေးစံကိုလည်းတတ်တတ်မှတ်မှတ်ထားလိုက်ဖို့လွယ်သွားပြီလေ connected home over ip စနစ်တက်ကအိမ်လုံခြုံရေးဘိုက်ပစ္စည်းတွေပေါ်မှာပထမအာရုံစိုက်ပြီးတော့သူတို့တီးထွင်မယ်လို့ဒီကြေညာချက်ထဲမှာတော့ပြောထားရဲ့ရှင
် connected home လို့ပြောပြော smart home လို့ပြောပြောအိမ်သုံး smart ပစ္စည်းတွေတစ်ခုနဲ့တစ်ခုချိတ်ဆက်ပြီးတော့အပြန်အလှန်ဆက်သွယ်နိုင်ခိုင်းနိုင်တဲ့အတွက်ကျွန်တော်တို့လိုမျိုးသုံးသူတွေအတွက်တော့လွယ်ကူအဆင်ပြေပါတယ်အချိန်ကိုတက်တာတယ်အဲ့ဒါကြောင့်မလို့လေနှစ်ခု2020မှာ smart အိမ်သုံးပစ္စည်းတွေကပိုပြီးတော့လူသုံးများလိမ့်မယ်လို့ကျွမ်းကျင်သူတွေကခန့်မှန်းထားကြတာပါ။အ
ဲ့ဒါကြောင့်လေ smart home ဆက်ဈေးွက်ထဲမှာဒီလောလောဆယ်ထိတ်တန်းနေရယူထားကြတဲ့ Amazon Echo, Google Home နဲ့ Apple HomePod ဆက်တွေအားလုံးချိတ်ဆက်တဲ့စနစ်စတစ်ခုတည်းဖြစ်အောင်ပေါင်းပြီးလုပ်ကြရမယ်ဆိုတဲ့သတင်းက2019ခုနှစ်အတွက်ထူးခြားတဲ့နည်းပညာသတင်းကြီးတစ်ခုဖြစ်ခဲ့တာပါ။ Amazon, Apple, Google နဲ့Zigbee Alliance ကိုပေါင်းပြီးတော့တည်ထွင်မဲ့စနစ်တွေက smart home နည်းပညာပိုင်းမှာလက်ရှိကျုံးနေရတဲ့ပြဿနာတွေကိုဖြေရှင်းနိုင်မယ်လို့လည်းမျှော်လင့်နေကြပါတယ်ရှင
်။မဆုမြတ်မွန်စီစဉ်တင်ဆက်တဲ့ blogger ပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရတာပါ။ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်ကြံပေးလို့ရတဲ့ VOA ကိုတည်တဲ့ချင်းတွေတောင်းလို့ရတယ်ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ VOA ကထုတ်လွှင့်နေတဲ့ radio season တွေကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာနားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်ပေးတဲ့အချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။အခုဆက်ပြီးတော့ဒီကနေ့မနေ့ပိုင်းအတွက်သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြပေးပါရှင်။
အီရန်ကကြောရနောက်ခံပေးထားတဲ့ပြည်သူစစ်တပ်ဖွဲ့ဝင်တွေဟာအီရန်နိုင်ငံဘက်ဒတ်မြို့မှာရှိတဲ့အမေရိကန်တိုင်းရှိမှာနေရကြဆန္ဒပြကြပြီးတဲ့နောက်ဗုဒ္ဓနေ့ကပြန်လည်ရုတ်သိမ်းသွားခဲ့ကြပါတယ်။ဒါဟာအီရန်နဲ့အမေရိကန်အစိုးရအချင်းချင်းအပြန်အလှန်တိုက်ခိုက်ပြောဆိုမှုတွေရှိနေတဲ့ကြားကပဲဆန္ဒပြပွဲတွေကိုရုတ်သိမ်းလိုက်ကြတာလည်းဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ရဲ့ပုဂ္ဂိုလ်ရေးရှင်ဖြစ်သူရူဒီဂျူလီယာနီကအထက်လွှတ်တော်မှာသမ္မတကိုတရားစွပ်ဆိုဖို့တရားစီရင်ရေးဆောင်ရွက်တဲ့အခါမှာတက်ရောက်ထွက်ဆိုပြီးသမရအပြစ်ကင်းလို့ရေးတက်နိုင်တဲ့များကြိုးပမ်းသွားမယ်လို့ပြောပါတယ်။ဂျူလီယာနီဟာထရမ့်ရဲ့နိုင်ငံရေးပြိုင်ဘက်ဖြစ်လာနိုင်သူဒုသမရဟောင်းဂျိုးဘိုင်ဒန်နဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေလုပ်ဖို့ယူကရိန်းအစိုးရကိုတွန်းအားပေးခဲ့သူလည်းဖြစ်ပါတယ်။လက်ရှိမြန်မာစစ်တပ်နဲ့တိုက်ပွဲတွေဖြစ်ပွားနေစေဖြစ်တဲ့ညီနောင်မမိတ်၃ဘွဲ့ကနလကြာတစ်ဖက်သက်အပြစ်ခတ်ရဆက်မယ်လို့မနေ့ဇန်နဝါရီလ၁ရက်နေ့ကကြေညာလိုက်ပါတယ်။ညီနောင်မမိတ်၃ဘွဲ့ဟာ2019ခုနှစ်တုန်းကလည်းနှစ်ကြိမ်ပြစ်ခတ်ရဆဲမဲ့အကြောင်းကြီးညာခဲ့ပြီးဖြစ်ပါတယ်။မနေ့ကထုတ်ပြန်တဲ့ကြီးညာချက်မှာတော့ညီနောင်မမဲ့၃ဘွဲ့အနေနဲ့အပြစ်ခတ်ရဆဲဆိုင်ရာစာချုပ်နဲ့2020ရွေးကောက်ပွဲမှာညီညာတဲ့ပတ်ဝန်းကျင်ကိုတည်ဆောက်ပြီးညီညာရေးကိုဖော်ဆောင်ဖို့အတွက်တစ်ဖက်သက်အပြစ်ခတ်ရဆဲတာလို့ဖော်ပြထားပါတယ်။မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်အတွင်ပြစ်ပခတ်ဖြစ်ပွားရာနယ်မြေတွေကနေအိုးအိမ်ဆုံးခွာသွားရသူတွေအိမ်ပြန်နိုင်ရေးအတွက်အကူအညီပေးမဲ့စီမံကိန်းတရက်ကိုအကောင့်ထဲဖော်ဖို့ရှိကြောင်းဂျပန်အစိုးရကဒီဇင်ဘာလနောက်ပိုင်းကကြေညာခဲ့ပါတယ်2020ပြည့်နှစ်လယ်ပိုင်းမှာစတင်မဲ့ဒီစီမံကိန်းရပရာဟိတအဖွဲ့အစည်းဖြစ်တဲ့ Nippon Foundation နဲ့အတူဂျပန်အစိုးရအနေနဲ့မြန်မာစစ်တပ်နဲ့ကချင်လူမျိုးရေးတပ်ဖွဲ့တို့အကြမ်းတိုက်ပွဲတွေကြောင့်အိုးအိမ်ဆုံးခွာသွားရသူ3000ကျော်ကိုအမေရိကန်ဒေါ်လာ50အကုန်ချခံကူညီမှာဖြစ်ပါတယ
်။သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ပြောပြပေးခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရေးမှုကကိုရဲမင်းထွန်းဖြစ်ပြီးအသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ်။ဒီကနေ့မနေ့ပိုင်း VOA အစီအစဉ်တွေကို line to meter 32 48နဲ့40 48နဲ့ဒုတိယပိုင်းနိုင်ရွယ်မှာ line လက် meter 190ကနေတိုးချဲ့ထုတ်လွှင့်ပြီးခဲ့ရပါ။ VOA အစီအစဉ်တွေကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။နှစ်သစ်အခါသမီးယာတောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျမများသတင်းအောင်ပါ။
This program has come to you from the Voice of America, Washington.